Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဗီအိုအမေရိကန်စံရဲ2024ခုနှစ်ဇွန်လ20ရက်ကြာတာပရင်းနေမနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
အစ္စရေးကိုတုံ့ပြန်ဖို့လက်နက်နဲ့တိုက်ခိုက်ရေးစွမ်းရည်အသင့်ရှိနေပြီလို့ဟက်စဘိုလာခေါင်းဆောင်ကသတိပေးပြောဆိုလိုက်ပါတယ်။ကြာသပတေးကဗီယက်နမ်ကိုရောက်လာတဲ့ရုရှားသမ္မတပူတင်ကိုဝေဖန်မှုတွေကြားကပဲဗီယက်နမ်အစိုးရကကြိုဆိုခဲ့ပါတယ်။အားလုံးနဲ့အဆက်အသွယ်ဖြတ်တောက်ပြီးထိမ့်သိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်ကျန်းမာရေးအတွက်စိတ်ပူတယ်လို့တားဖြစ်သူကင်အဲရစ်ကဒေါ်ဆန်းစုကြည်ရဲ့အသက်96နှစ်ပြည့်မွေးနေ့မှာပြောဆိုသွားပါတယ်။
ရှမ်းပြည်မြောက်ပိုင်းမှာ KIA နဲ့ TNL တို့ကြားတင်မာမှုစီဆိုင်မှာပြန်လည်ထူထောင်ရေးကြုံရတဲ့အခက်ခဲအိန္ဒိယချင်းထောင်မှာအစာငတ်ခံဆန္ဒပြမြန်မာတချို့အာဏာပိုင်တို့အချမ်းဖက်ဖြုတ်ခွဲတဲ့အကြောင်းသတင်းပေးပို့ချက်အပြင်ဒီကနေ့ချက်ရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့အထူးစီစဉ်ဖြစ်အမေရိကန်ရောက်မွန်လူမျိုးတွေကြားကမွန်ရိုးရာဒလစ်စာပေတွေကိုဆက်လက်ထိမ့်သိမ်းချတဲ့အကြောင်းအပြင်ကမ္ဘာတစ်လွှာဒုက္ခသည်တွေအခြေအနေသတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။အယ်ဒီတာနဲ့ရှင်နေကန်ဂျန်စီတပတ်အတွင်းအားစားစီစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချန်ဧကသတင်းတွေပြောပြပေးပါမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့မြောက်ကိုရီးယားနိုင်ငံတော်ခီးစဉ်ကိုဗိုလ်တုံးနေ့ကဆုံးသက်ခဲ့ပြီးဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကိုခီးဆက်ခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးတိုးမြှင့်တာပေါ်အမေရိကန်ကဝေဖန်နေတဲ့ကြားကပဲဗီယက်နမ်ဟာကြာသပတေးနေ့မနေ့အစောပိုင်းမှာရောက်လာတဲ့ရုရှားကောင်းဆောင်ကိုကြိုဆိုခဲ့ပါတယ်။ဗီယက်နမ်အစိုးရရဲ့ကြေညာချက်ထဲမှာတော့သမ္မတပူတင်ရဲ့ခီးစဉ်ဟာလွတ်လပ်စွာရည်တည်ခြင်းကိုကိုကိုအာကုံမှု၊ကွဲပြားမှုနိုင်ငံစုံဝါဒတွေပေါင်းဆက်ထားတဲ့ဗီယက်နမ်ရဲ့နိုင်ငံခြားရေးမူဝါဒကိုတက်ကြွစွာကျဉ်းသုံးချောင်းပြသနေတယ်လို့ဆိုပါတယ်။ဗီယက်နမ်ဟာအင်အားကြီးနိုင်ငံတွေကိုတံပြန်ရမှာရုရှားကိုမဟာဗျူဟာမြောက်ဖြစ်ရှုမြင်ထားတယ်လို့ရုရှားကလည်းဗီယက်နမ်ရဲ့စွန့်အင်ကဏ္ဍကနေကာဝေးကဏ္ဍအထိထောက်ပံ့ပေးနေတာဖြစ်ပါတယ်။ဟနွိုင်းကအမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်ထဲမှာတော့ရန်လိုတဲ့စစ်ပွဲကိုအားပေးမြင့်တင်နိုင်ဖို့ပူတင်ကိုဘယ်နိုင်ငံကမှခွင့်မပြုသင့်ကြောင်းနဲ့ဒီလိုမှမဟုတ်ရင်ရက်ဆက်ကြမ်းကြုတ်မှုတွေဟာတာမန်ကိစ္စလို့လုတ်ခွင့်ရသွားမယ်လို့သတိပေးထားပါတယ်။သမ္မတပူတင်ဟာမြောက်ကိုရီးယားခီးစဉ်တွင်မှာတော့ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာအမေရိကန်ရဲ့သူ့ရဲ့အပေါင်းပါတွေရဲ့ဗိုလ်ချစိုးမိုးရေးဝါဒနဲ့ကိုလိုနီဖြုတ်ကျင့်မှုတွေကိုအတူတကွတွန်းလှန်နေကြောင်းပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းသမ္မတပူတင်ကိုကိုရီးယားပြည်သူတွေရဲ့ချစ်ကြည်အရင်းအနှီးဆုံးမိတ်ဆွေဖြစ်ညွှန်းဆိုခဲ့တယ်လို့ပူတင်ကလည်းယူကရိန်းရေးမှာဗက်မလိုက်တဲ့ရည်တည်ချက်တွေကင်မြက်ခေါင်းဆောင်မှုကိုကျေးဇူးတင်ကြောင်းပြောခဲ့ပါတယ်များ။အစ္စရေးနဲ့စပွဲကြီးဖြစ်လာခဲ့ရင်အစ္စရေးနိုင်ငံတွင်ကအရေးကြီးပြစ်မှတ်တွေကိုဥတီတက်ခိုက်နိုင်တဲ့လက်နက်နဲ့ထောက်လိုက်ဆန်းဆောင်ရည်တွေအသင့်ရှိနေပြီလို့လေဘနွန်ခြေဆိုင်ဟစ်စ်ဘိုလာအဖွဲ့ခေါင်းဆောင်ကဗိုလ်တုံးနေမှာသတိပေးလိုက်ပါတယ်။လေဘနွန်တောင်ပိုင်းမှာအစ္စရေးရဲ့လေကြောင်းတက်ခိုက်မှုတွေသိဆုံးသွားတဲ့ဟစ်စ်ဘိုလာထိတက်တက်မှုအတွက်အောက်မေ့ဘက်ထိမ့်မှတ်ဟစ်စ်ဘိုလာခေါင်းဆောင်ဟာဆန်နာဆရာလာရဲ့ရုံးမြင့်တညာမိန်ကွန်းပြောရမှာလက်နက်တွေရှိနေပြီဆုံးဖြတ်ချက်ချပြီးတဲ့အခါမှာဒါတွေကိုရှေ့တန်းစစ်မြေပြင်မှာတွေ့မြင်ရမယ်လို့ဆိုပါတယ်။ဝေငါနေထောက်လိုက်ဝေထိန် drone နဲ့အင်္ဂါနေ့ကရိုက်ကူးထားတယ်လို့ဆိုရက်7မိနစ်နီးပါးရှိတဲ့ဗီဒီယိုတစ်ခုကိုလည်း Hezbollah ကထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာ Israel ရဲ့ Lebanon နယ်စပ်နဲ့ဝေးကွာတဲ့ Haifa မြို့မြင်ကွင်းကိုမြင်ရပါတယ်။ဒါကြောင့် Israel နိုင်ငံအတွင်းပိုင်းတဲ့အထိသူတို့ချိမ့်ချောက်နိုင်တယ်လို့ Hezbollah ခေါင်းဆောင်ကပြောပါတယ်။ Israel ဘက်ကတော့ Hezbollah ရဲ့ဆွတ်ဆောင်နိုင်မှုကိုသိရှိထားပြီးဒီချိမ့်ချောက်မှုတွေကိုဖြေရှင်းနိုင်တယ်လို့တုံ့ပြန်ထားပါတယ်များ။ပြင်သစ်နိုင်ငံမှာအသက်12နှစ်အရွယ်ဂျူးလူမျိုးမိန်းကလေးငယ်တူကိုအတ္တမပြုကျင့်မှုဘာသာရေးလှုံ့ဆော်တဲ့အကြမ်းဖက်မှုဆွဆွဲချက်တွေနဲ့ဆယ်ကျော်သက်အရွယ်ယောက်ျားလေးနှစ်ဦးကိုပဏမအဆင့်တရားဆွဲဆိုထားကြောင်းအာဏာပိုင်တွေကပြောပါတယ်။ဂျူးလွန်ခံရတဲ့မိန်းကလေးငယ်ကဂျူးလူမျိုးဖြစ်ပြီးတိုက်ခိုက်မှုအတွင်းပါလက်စတိုင်းဆိုတဲ့အမည်ကိုပြောဆိုတာတွေရှိခဲ့ကြောင်းရှစ်နှစ်လည်းဖြစ်ဂျူးကောင်းဆောင်တူလည်းဖြစ်တဲ့အဲလီခိုချီယာက AP သတင်းကိုပြောပါတယ်။ပါရီမြို့တော်ရဲ့စင်ချေပုံခူပီပွားမှာမိန်းကလေးငယ်အရမပြုကျင့်ခံအကြောင်းသတင်းပေးပို့ပြီးနောက်မှာအသက်12နှစ်နဲ့13နှစ်အရွယ်ယောက်ျားလေး3ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီထက်က2ဦးကိုအခုလိုဆွဲချက်တင်ခဲ့တာပါ။အစ္စရေးဟာမတ်စ်ဖြစ်ပြီးပြင်သစ်မှာဂျူးမုန်တီးရေးတိုးမြင့်လာနေချိန်မှာဒီအမှုကလူများကြားစိုးရိမ်ပူပန်စေပါတယ်။ဒီတိုက်ခိုက်မှုပေါ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းရှုတ်ချခဲ့ပြီးစာတင်ကြောင်းတွေမှာလူမျိုးရေးခွဲခြားမှုဂျူးမုန်တီးရေးနဲ့ပတ်သက်လို့ဆွေးနွေးနိုင်မယ့်အချိန်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီပြိုင်ထဲမှာပဲပါရီမြို့တော်ခမ်းမရှိမှာဂျူးမုန်တီးရေးလွတ်ရက်တွေပေါ်စန့်ကျင်သူတွေစုဝေးပြီးဒါဟာခမည်းတော်ရဲ့နှမတွေလည်းဖြစ်သွားနိုင်တယ်ဆိုပြီးဆန္ဒပြခဲ့ကြပါတယ်များ
။ဗီအိုအမေရိက
ဖန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 1233ညဟိုင်းဒိုမီတာ40 kHz 4133ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့မနေ့ VOE ရဲ့မနေ့ခင်းသတင်းတွေကိုဆက်လက်နှက်ဆက်ပေးပါမယ်ခင်ဗျာ။စစ်တပ်အာဏာသိမ်းပြီးကလေးကဖမ်းခံထားရတဲ့ဒေါ်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့အချိန်မှာသူ့ဘယ်နေရာမှာဘလို့အခြေအနေမျိုးနဲ့ထိမ့်သိမ်းခံနေရပြီးကျန်းမာရေးအခြေအနေဘလို့ရှိနေတယ်ဆိုတာမသိရပေမဲ့တကဘာလုံးကသူနဲ့တူရက်တည်နေတယ်ဆိုတာကိုဒေါ်ဆန်းစုကြည်ခံစားသိနေမှာပါလို့တားငယ်ဖြစ်သူ Kim Harris ကပြောပါတယ
် I worry about the conditions of her confinement especially considering she is now 79 and has ongoing health issues
89နှစ်ရှိလာပြီဖြစ်တဲ့အပြင်ကျမရဲ့ပြဿနာတွေကလည်းရှိနေလို့သူ့ကိုအားလုံးနဲ့အဆက်အသွယ်ဖျက်တောက်ပြီးဖမ်းဆီးထားတဲ့အခြေအနေပေါ်စိုးရိမ်နေကြောင်းသားဖြစ်သူ Kim Harris ကနယ်သာလန်နိုင်ငံမှာကျင်းပတဲ့ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကိုပေးပို့တဲ့ဗီဒီယိုသတင်းစကားမှာထည့်သွင်းပြောခဲ့တာပါအရင်ကနှစ်ကာလကြာရှည်ဖမ်းဆီးခံခဲ့ရတာကလည်းလက်ရှိအခြေအနေကိုရင်ဆိုင်ဖို့မိခင်ဖြစ်သူအနေနဲ့ပြင်ဆင်နိုင်မယ်ဆိုတာသိကြနေပေမဲ့ဒီလိုသတင်းမရဖြစ်နေတာအတွက်စိုးရိမ်ကြောင်း Kim Harris ကပြောပါတယ်အသက်80နှစ်ကျော်ချိန်မှာအရင်ကနေအကျယ်ချုပ်ကာလနဲ့ခုထောင်ထဲမှာဖမ်းခံနေရတဲ့3နှစ်ကျော်ကိုတွက်ကြည့်ရင်သူ့ရဲ့တက်တန်း4ပုံတပုံနီးပါးကအကျဉ်းချခံနေရတာဖြစ်တယ်လို့သူကထောက်ပြပြီးမိခင်ဖြစ်သူအရင်ကသူ့ကိုပြောမှုတဲ့ဒီအသက်အရွယ်မှာအေးအေးချမ်းချမ်းနေနိုင်မှုကောင်းပြီဆိုတဲ့စကားကိုလည်း Kim Harris ကဗီဒီယိုထဲမှာပြန်လည်ဝင်မြခဲ့ပါတယ်ခင်ဗျာ။ဂျွန်လာစကွေးရဲ့နေမှာကြောက်ရွံ့တဲ့ပြည်ပခါတွေကြားလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေမှာမြန်မာနိုင်ငံကစစ်ပွဲတွေတွင်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုနဲ့ကျူးလွန်သူတွေကိုအရေးယူဖို့ကရင်လူအခွင့်အရေးအဖွဲ့ KHRG ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းပြည်ပခါဆက်ဆက်လိင်အကြမ်းဖက်မှုတွေတိုးလာနေကြောင်းလည်းအဲ့ဒီဖွဲ့ကထောက်ပြပါတယ်။ဖာပွန်ခဲနဲ့မှာ2023ခုနှစ်တုန်းကဖြစ်ခဲ့တဲ့စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်ခမရ340ကတက်ချက်ကြီးတူကသက်9နှစ်အရွယ်မိန်းကလေးငယ်တူကိုလိင်ပိုင်းဆိုင်ရာစော်ကားခဲ့တဲ့ဖြစ်စဉ်ကိုထုတ်ပြန်ချက်ထဲမှာဥပမာပေးထားပြီးစစ်တပ်စခန်းတွေအနီးနေထိုင်ရတဲ့မိသားစုတွေရင်ဆိုင်နေရတဲ့အကြောက်တရားနဲ့မလုံခြုံမှုတွေကိုဖော်ပြထားပါတယ်။အလားတူဖြစ်ရတဲ့နဲ့တူအဲ့ဒီအမှုမှာလဲကျူးလွန်သူကိုအရေးယူနိုင်ခြင်းမရှိဖြစ်နေတာကိုထောက်ပြထားပြီးစစ်တပ်ခေါင်းဆောင်တွေကိုဥပဒေအရအရေးယူနိုင်ရင်းနဲ့အကြမ်းဖက်ခံရသူတွေကိုအကူအညီပေးနိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြည်ပကအတွင်းလိင်အကြမ်းဖက်မှုပပျောက်ရေးနေ့တဝန်လွာထဲမှာလဲကမ္ဘာတဝန်းမှာတုံ့လှုပ်ခြောက်ခြားပွဲဖြစ်ရတွေဖြစ်ခဲ့ပေမဲ့ကျူးလွန်သူတွေဟာအပြစ်ပေးခံရမှုကနေကင်းလွတ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။24ခုနှစ်ဥရောပဖလားယူရို2024ဘောလုံးပြိုင်ပွဲရဲ့အုပ်စုကမှာအေရှင်ဂျာမနီတင်းဟာဟန်ဂရီကို2-0ပြတ်နဲ့အနိုင်ရပြီးရှုံးထွက်အဆင့်ကိုပထမဆုံးတက်ရောက်ခွင့်ရသွားပါတယ်။အေရှင်ပရိသတ်ရှင်မှာဂျာမနီကခြေစွမ်းပြနိုင်ခဲ့ပြီးဟန်ဂရီရဲ့ဂိုးပေါက်ကိုအကြိမ်ကြိမ်ချိမ့်ချောက်နိုင်ခဲ့တာကဂျမောလ်မျိုးစီရလာနဲ့အီကယ်ဂူဒိုတန်တို့ရဲ့ twin goal တွေနဲ့အနိုင်ရခဲ့တာပါ။ဂျာမနီဟာအုပ်စုအဖွင့်ပွဲတုန်းကစကော့တလန်ကို5-2နဲ့အနိုင်ရထားပြီးဖြစ်လို့နှစ်ပွဲနိုင်6မှတ်နဲ့အုပ်စုနောက်ဆုံးပွဲမတိုင်ခင်နောက်တစ်ဆင့်တက်လှမ်းနိုင်ခဲ့တာပါ။ဂျာမနီကလာမယ့်တနင်္ဂနွေနေ့မှာတော့ဆွစ်ဇာလန်နဲ့အုပ်စုလက်ချက်နောက်ဆုံးပွဲကိုကစားအောင်ဖြစ်ပြီးတော့အဲဒီမှာအနည်းဆုံးတရေကျအောင်နဲ့အုပ်စုဘုတ်အဖြစ်ရပ်တည်နိုင်မှာလည်းဖြစ်ပါတယ်။ဒီနေ့ကြာသပတေးနေ့မှာတော့အုပ်စုခမှာလက်ရှိချန်ပီယံအီတလီတဲ့နဲ့ချန်ပီယံဟောင်းစပိန်တို့ထိပ်တိုက်တွေ့မှာဖြစ်တယ်လို့အုပ်စုကငယ်မှာလည်းနံပါတ်ကြီးအင်္ဂလန်တဲ့ဟာဒိမတ်နဲ့ဒုတိယမြောက်အုပ်စုပွဲကစားဖို့ရှိနေပါတယ်။အီတလီစပိန်နဲ့အင်္ဂလန်တဲ့နဲ့ဟာအုပ်စုအဖွင့်ပွဲစဉ်တွေမှာနိုင်ပွဲအသီးသီးရခဲ့ကြလို့ရမှတ်3မှတ်စီရထားတာလည်းဖြစ်ပါတယ်။ Euro 2024ဘောလုံးပြိုင်ပွဲတွေကိုတော့ဇွန်လ14ရက်ကနေဇူလိုင်14ရက်နေ့ထိဂျာမနီနိုင်ငံကအေရှင်ဖြစ်လက်ခံကျင်းပနေတာဖြစ်ပြီးဥရောပတက်က24နိုင်ငံကအမျိုးသားဘောလုံးအသင်းတွေရှင်ပြိုင်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုငင်းချင်ဤပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူးနဲ့မန်တုံမြို့နယ်တွေမှာရှိနေတဲ့မိုင်းပေါ်နဲ့ဝဲလောချေးရွာအခြားကားလမ်းပိုင်းကိုကချင် KIA ကရင်အတော်လှဖြတ်တောက်ခဲ့တယ်လို့တအန်း TNL ကဆွဆွဲပြီးနောက်နှစ်ဖက်တပ်တွေကြားတင်းမာမှုတွေဖြစ်နေတာအခုချိန်ထိပြည်လည်မှုမရသေးပါဘူး။ဒေတာရင်းအခြေအနေကိုစောင့်ကြည့်နေသူတူကတော့နှစ်ဖက်ဗဟိုအဖွဲ့တွေကဒီပြဿနာကိုမြန်မြန်မဖြေရှင်းနိုင်ရင်အောက်ခြေတပ်တွေကြားပြဿနာပိုကြီးလာနိုင်ကြောင်းထောက်ပြချပါတယ်။ရှမ်းမြောက်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပေါ်လာနေတဲ့ပုတ်တိုက်မှုအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုဝင်းမင်းကပြောပြပေးထားပါတယ်ရှင်။
ဟုတ်ကဲ့လွန်ခဲ့တဲ့နှစ်အောက်တိုဘာကစတင်တဲ့တည်တုံညာနှစ်ခုစစ်စင်ရေးမှာ ညီနောင်မဟာမိတ်တပ်တွေကရှမ်းမြောက်ဒေသကမြို့ကြီးတွေနဲ့တပ်စခန်းတွေသိမ်းယူလိုက်တဲ့နောက်မှာတိုင်းရင်းသားလက်နက်ကိုင်တပ်တွေအကြားနယ်မြေစိုးမိုးရေးနဲ့ပတ်သက်ပြီးအငြင်းပွားမှုတွေစတင်ခဲ့တာပါ။နမ်မတူမြို့နယ်နဲ့မန်တူမြို့နယ်အတွင်းကမိုင်းပေါ်နဲ့အဝဲလောကျေးရွာကြားကကားလမ်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကယင်သွာလာလို့မရအောင်မြောင်းတူးဖြတ်တောက်ပြီးရှစ်နှွန်တွေရှားမှတန်ကျွန်တွေချတာကြောင့်တောင်မြို့သားလွမြောက်ရေးတပ်မတော် TNLA ကဒီလ10ရက်နေ့ကသတင်းထုတ်ပြန်ခဲ့သလိုအောက်ခြေတပ်တွေရှားမှလည်းတင်းမာမှုတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တပ်တွေရှားဖြစ်ပေါ်နေတဲ့ပြဿနာဟာအခုအထိပြေလည်မှုမရသေးဘူးလို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက PO ကိုပြောပါတယ်
။ဟောလို့ပဲပြဿနာကတော့ပြေလည်သွားတာတော့မဟုတ်သေးဘူးပေါ့နော်ပြဿနာကတော့တည်ရှိနေတယ်။ဒါပေမဲ့လည်းဒီ Adelaide နေပြန်ပြီးတော့မှသုံးလို့ရအောင်ကျမတို့ဘက်ကတော့ဆောင်ရွက်နေတာမျိုးတွေရှိတယ်။အာနှစ်ဖက်ကတော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်အဆောင်ချနေတဲ့အခြေအနေမျိုးလည်းရှိပါတယ
်။ဒါအပြင်ပြဿနာကိုပြည်လည်သွားအောင်ဘ ਹੁ အချင်းချင်းတွေ့ဆုံဖို့ရှိကြောင်းသူကအခုလိုဆက်ပြောပါတယ်
။ကျမတို့ဘက်ကတော့ဒီပြဿနာတွေမကြည့်တော့အောင်ပေါ့နော်။ပြဿနာတွေဆက်လက်ပြည်လည်တော့အောင်ကျမတို့ဘ ਹੁ အချင်းချင်းတွေ့ဆုံတော့ဖို့အလိုမျိုးဆွေးနွေးတော့ဖို့တော့ရှိပါတယ်
။ TNL ရဲ့သတင်းထုတ်ပြန်ချက်မှာတော့တရုတ်မြန်မာရေနံပိုက်လိုင်းတစ်လျှောက်အများပြည်သူအသုံးပြုတဲ့လမ်းကိုဒီလ9ရက်နေ့ကဖြတ်တောက်လိုက်တာဖြစ်ကြောင်းနဲ့ဒီလမ်းဟာတစ်တုံညာနှစ်ခုဆက်စင်တော့နံပါတ်2နဲ့နံခန်းကြားကုံတွေရအရေးပါတဲ့လမ်းကြောင်းဖြစ်ကြောင်းဖော်ပြပါရယ်လမ်းပိတ်ထားတဲ့နေရာဟာနေသိအာရှကုမ္ပဏီကတတိယရင်တူဖော်တဲ့နေရာဒေသလည်းဖြစ်ပါရယ် KIA နဲ့ TNL နှစ်ဖက်တပ်တွေကြားတင်းမာမှုတွေမြင့်တက်လာနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KIA ပြန်ကြားရေးတာဝန်ခံကတနင်္လာနေ့ကစပြီးဖုန်းနဲ့အင်တာနက်လိုင်းတွေခေတ္တပိတ်ထားမှဖြစ်ကြောင်းသူရဲ့လူမှုကွန်ရက်ဆိုင်မနာကလည်းအသိပေးထားပါတယ်။ရှမ်းသာတော်စင်တင်ဌာနကဖော်ပြတဲ့မေးမြန်းချက်မှာတော့ KIA တပ်ဖွဲ့တွေကအများပြည်သူအသုံးပြုတဲ့လမ်းကိုဖြတ်တောက်တာမဟုတ်ကြောင်းနဲ့ KIA ကတူဖော်ထားတဲ့သထွေရိုင်းတွေကို TNL ဘက်ကသိယူလာကြောင်းအဲ့ဒီလမ်းကိုဖြတ်တောက်တာသာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘကဖြေကြားထားပါတယ်။ကချင်သတင်းမီဒီယာသမားတူကတော့ KIA နဲ့ DNL ကြားဖြစ်ပွားနေတဲ့တက်သနာကိုအမြန်ဆုံးမဖြေရှင်းနိုင်ရင်ပြဿနာဟာပုံမူကြီးထွားလာနိုင်ကြောင်းအခုလိုပြောပါတယ်
ကျွန်တော်မြင်တာကတော့အဲ့ဒါပြဿနာဖြစ်လာတာတော်တော်ကြာပြီပေါ့နော်သူတို့အထက်ကလူကြီးတွေအချင်းချင်းတော့စကားပြောထားတာရှိတယ်ဒါပေမဲ့မေးပြမှာအောက်ရှင်မှာတကယ်ပါတော့အချင်းမကျေတဲ့ဟာတွေများတယ်ရှင်တို့တော့တိတ်တိတ်ဆက်ဆားပေါ့နှစ်ဖက်စလုံးနားလည်မှုရှိရှင်းတယ်တော့ကောင်းကောင်းပဲကြေရှိတယ်တော့တော်တော်လေးပြဿနာကြီးလာနေတဲ့နဲ့တွေပါတယ်ပါတယ်အချင်းချင်းရောက်လာနိုင်မယ်လို့ထင်တယ
်။ရှမ်းမြောက်ခြေဆိုင် Seven Stars News Call Online သတင်းဌာနကတော့နေသိအာရှကုမ္ပဏီဟာ KIA နဲ့ဆက်ဆက်မှုရှိကြောင်းဒီဒေသမှာတထုတူဖော်တာကိုအရင်က KIA ဖွင့်ပြချက်နဲ့ဘူခါကုမ္ပဏီကတူဖော်ခဲ့ကြောင်းနောက်လုတ်ကန်ခွေတတန်းထမှန်တူမရတဲ့အခါ KIA ဖွင့်ပြချက်နဲ့နေသိအာရှကုမ္ပဏီကဆက်လက်တူဖော်နေကြောင်းဖော်ပြထားပါတယ်။ရှမ်းမြောက်ဒေသမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့အမည်မဖော်လိုသူ KIA ရာရှိကြီးတူကတော့လက်ရှိဖြစ်ပွားနေတဲ့ပြဿနာကြောင့်မဟာမိတ်ဆက်ဆံရေးကိုထိခိုက်ခံမယ်လို့မယူဆကြောင်းပြောဆိုပါတယ်။အငင်းပွားနေတဲ့တပ်တွင်ဒေသပြဿနာကိုဝါကချင်းတအောင်ပလောင်အပါအဝင်တိုင်းသားလက်နက်ကင်ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ပြည်အောင်စုနိုင်ငံရေးညှိနှိုင်းမှုဆွေးနွေးရေးအဖွဲ့ FBNCC ကကြားဝင်ဖြစ်ရှင်းမှုမေလ31ရက်နေ့ရက်စွဲနဲ့ TNL ကစာဖို့ပေးထားပါတယ်။လက်ရှိမှာတော့တစုံတရာဖြစ်ရှင်းဆောင်ရွက်တယ်ဆိုတာမျိုးသတင်းထုတ်ပြန်လာတော့မရှိသေးပါဘူး။ဒီနေ့မှာတော့မိုးမွနဲ့နောင်ချုံမြို့နယ်တွေထဲမှာစစ်ကောင်စီကသူတို့တပ်စခန်းတွေကိုလက်နက်ကြီးပစ်ခတ်သလိုဒရုန်းနဲ့ပုံကျဲတိုက်ခိုက်တာကြောင့်အထိခိုက်အသေးပြောက်ရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ TNL ပါဝင်ညီနောင်မာမိတ်ဖွဲ့နဲ့စစ်ကောင်စီကြားမှာရှမ်းမြောက်ဒေသမှာအပြည့်အဖို့ဒီနေ့ဆန်းကသဘောတူထားတာလည်းဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတိုက်ပွဲတွေမရှိတော့လို့နေရက်ပြန်လာသူတွေရှိပေမဲ့နေထိုင်စားသောက်ရဲ့အခက်အခဲတွေနဲ့ပြန်လည်ထူထောင်ရဲ့အကူအညီတွေအများပြတ်လိုအပ်တယ်လို့မြို့ကန်တွေကပြောပါတယ်။စစ်ပွဲလက်ချံမိုင်းနေမိလို့ကိုလေးအင်ကာနဲ့အသက်ဆုံးရှုံးရတဲ့အန်တီတွေလည်းရှိနေတဲ့အကြောင်းစီဆိုင်မြို့ကနေရက်ပြန်သူတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ကတင်ပြထားပါတယ်ရှင်။
လနကိုင်ပတိပကတွေကြောင့်စီဆိုင်မျိုးကနေတိမ်းရှောင်ခဲ့ကြတဲ့ဒေသခံတွေကတချို့သူတို့နေအိမ်တွေစီပြန်လာခဲ့ကြပေမဲ့တချို့တွေအတွက်နေစရာအိမ်မရှိတော့လို့အခက်အခဲဖြစ်နေကြပါတယ်။အရင်လိုအလုပ်လုပ်ပြီးပုံမှန်လည်ပတ်နိုင်ဖို့ကအချိန်ယူအောင်မှဖြစ်ပြီးနေအိမ်ပြကျသွားသူတွေအတွက်တော့အတော်လေးခက်ခဲနေတဲ့အခြေအနေလို့မျိုးကန်တူကပြောပါတယ်
။ဒီမျိုးပေါ်ပဲပြန်ပြီးထူထောင်နိုင်ဖို့ဆိုတော့တော်တော်လေးကိုဖြတ်တယ်။ဒါကဘာမှ အဲ့လိုတနေ့စားပြီးတော့မှမိသားစုများတဲ့လူတွေကိုတော်တော်ထားရတယ်။ဟုတ်ကဲ့လုံးနေရလဲအရင်ကြီးတယ်ဗျာနော်။တရားလာတဲ့လူတွေများအများစုတွေကတော့ဆိုင်ထားနေကြရတာပေါ့နော်။ကျွန်တော်တို့မိတို့ရေတို့စင်ကြီးတွေမှာစာတင်ကြောင်းလဲဖွင့်ဖွင့်နေပါလေပေါ့နော်။အေးုံတို့ဘာလို့ဆိုတာကျွန်တော်လက်တာဟောပေါ့အကြီးပေါ်တော့ပဲကြည့်ပေးနိုင်နေတယ်ပေါ့အသွင်းလူနာမကြည့်ပေးနိုင်ဘူးအကုန်လုံးပြက်စီးသွားတယ်ဆိုတော့ဒီလိုမှပြန်လာနေနေလည်းလက်ရှိအချိန်မှာကျွန်တော်မြင်တဲ့အတိုင်းကျွန်တော်တင်တဲ့အတိုင်းပြောရလို့ရှိရင်ငါးပုံမှနှစ်ပုံတော့ပဲရှိအောင်မယ်လို့ထင်တယ
်။နေရဆွန့်ခွာခဲ့သူတွေဟာဧပြီလကုန်ပိုင်းလောက်ကစပြီးမြို့ထဲကိုပြန်လဲဝင်လာကြခဲ့ပေမဲ့အိမ်တောင်စုအကုန်လုံးတော့ပြန်မလာနိုင်ကြသေးပါဘူး။စစ်လက်နဲ့အကျဉ်းအကြံတွေကြောင့်လဲမကြာခဏဆိုသလိုမိုင်းနေပြီလို့ကိုလက်အင်ကဆုံးရှုံးတာနဲ့အသက်ဆုံးရှုံးရတာတွေလို့အခြေအနေတွေလည်းပြန်လာသူတချို့ကြုံကြရတာရှိပါတယ်။စီဆိုင်မျိုးပေါ်မှာလက်တလောသွာလာလို့ရပေမဲ့စီဆိုင်အရှိဘက်ချမ်းနဲ့တောင်ဘက်ချမ်းကတောတွေတဲတော့သွာလာနိုင်ဖို့ကအန္တရာယ်ရှိနေတယ်လို့ဆိုပါတယ်။အဲ့ဒီဘက်မှာနေထိုင်သူတွေဟာလည်းအခုချိန်ထိစစ်ပြေးနေရုံဖြစ်ပါတယ်။ပြန်ရောက်လာသူအများစုကတော့စိုက်ပျိုးရေးသမားတွေဖြစ်ပြီးမျိုးပေါ်ကအိမ်တော်စုတွေကတော့စားတောက်နေထိုင်ရေးအဆင်မပြေလို့တချို့ပြန်မလာကြတာလည်းရှိပါတယ်။ဒီရက်ပြန်လာတဲ့စီဆိုင်စစ်ဆောင်တွေအတွက်Nippon Foundation ကဆန်အိတ်3000ကိုပြီးခဲ့တဲ့မေလကုန်ပိုင်းကလှူဒန်းခဲ့ပေမဲ့အဲ့ဒီဆန်အိတ်တွေကိုတောင်ကြီးမြို့ကဈေးကွက်ထဲမှာရောင်းချနေတာတွေ့ရတယ်လို့ဒေတာတွင်းသတင်းမီဒီယာတချို့မှဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့ VOA အနေနဲ့တော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒေတာကန်တွေကတော့သူတို့စီကဆန်ထောက်ပံ့တာမျိုးတချို့ရပေမဲ့ဂျပန်ကကူညီပေးထားတဲ့ဆန်အထောက်အပံ့တော့မရသေးဘူးလို့ပြောပါတယ်။
ဂျပန်နေရဟိုကဂျပန်နေပြီးတော့ကုန်လာတဲ့ဆန်နာကုန်ထားတယ်လို့ကြားတယ်။အဲ့ဒီဆန်အထောက်ပံ့တီတော့မရောက်လာဘူး။ဒီကိုရောက်လာတဲ့ဆန်ထောက်ပံ့တဲ့လူကပြန်ရဲ့ဆန်။အဲ့လူကပြန်ငါကျတော့သူကသူတို့ကိုယ်တိုင်ပဲဒီတိုင်းဝင်လာတာမဟုတ်ဘဲနဲ့သူကဒေတာဦးစီးနဲ့ချိတ်ဆက်ပြီးတော့မှဝင်လာတာ။ဂျပန်ထောက်ပံ့တဲ့ဟာကျတော့ဘလို့တွေသွားတယ်ဆိုတော့မသိဘူး။ကျွန်တော်စစ်ဆိုင်တော့ရောက်မလာသေးဘူးဟုတ
်။စစ်ပြေးနေရချိန်မှာနေအိမ်ဖောက်ထွင်းခံရတာတွေလည်းရှိခဲ့ပါတယ်။နေအိမ်လုံးဝမရှိတော့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့ကိုတူကိုထပြန်ဆောက်နေတာလည်းရှိပါတယ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းလက်နက်ကန်ပဋိပက္ခတွေနဲ့အကြအတဲတွေပုံများလာတဲ့မြန်မာနိုင်ငံမှာလူဦးရေ 18.6 သန်းလောက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒေတာတွင်တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအတွက်အခြေခံလိုအပ်ချက်တွေအများအပြားရှိနေပြီးသူတို့ကိုဒေတာကန်ကူညီရေးအဖွဲ့တွေကပဲအဓိကအကူအညီပေးနေတာဖြစ်ပါတယ
်။အိန္ဒိယနိုင်ငံမဏိပူပြည်နယ်အချင်းထောင်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကဆက်လို့အစငတ်ခံဆန္ဒပြချတဲ့မြန်မာနိုင်ငံသားတွေကိုထောင်အာဏာပိုင်တွေကအချမ်းဖက်ဖြိုခွဲတာကြောင့်ဒဏ်ရာရသူတချို့ရှိတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။မြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံတဲစစ်ပေးရှောင်ရင်ဖမ်းဆီးခံခဲ့ရတဲ့မြန်မာတွေတဲကတချို့ကိုမြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးဖို့စီစဉ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြကြတာပါ။အိန္ဒိယအစိုးရအနေနဲ့ဒီလူတွေကိုစစ်ကောင်စီထံလွှဲပြောင်းမပေးဖို့လူ့ခွင့်ရေးအဖွဲ့တချို့ကလည်းတောင်းဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကပြောပြထားပါတယ်ရှင်
။အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်ထဲမှာနေဆက်ဖြတ်ကျော်မှုနဲ့ဖမ်းဆီးခံထားတဲ့မြန်မာတွေတဲကထောင်ရဲ့စစ်ပီးသူ28ယောက်ကိုပြည်내ဆူရကစစ်ကောင်စီဘက်လွှဲပြောင်းပေးဖို့ရှိတဲ့အတွက်ဇွန်လ16ရက်နေ့ကစပြီးတော့ထောင်ထဲမှာအစာငတ်ခံဆန္ဒပြနေကြတာပါဇွန်လ18ရက်နေ့မှာတော့ထောင်ထဲဆန္ဒပြတဲ့သူတွေကိုထောင်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းတာတွေလုပ်လို့ဒဏ်ရာရသူတွေရှိတယ်လို့ VOA ကလက်ခံရရှိတဲ့အင်ဖာထောင်ထဲကနေပေးပို့လာတဲ့အစာငတ်ခံဆန္ဒပြနေတဲ့မြန်မာနိုင်ငံသားအချင်းသားတို့ရဲ့အသံဖိုင်မှာအခုလိုပြောဆိုထားပါတယ
်အချိန်ကကျွန်တော်တို့လောလောဆယ်ဒဏ်ရာရတာ၃ယောက်ရှိတယ်အဲ့တော့ကျွန်တော်တို့ဒီအထဲဝင်ဖို့ပြောရတယ်ကျွန်တော်တို့ကတော့တကယ်လို့မလုပ်ရင်ကျွန်တော်တို့အသာမစားတော့ဘူးအချမ်းမဲ့ပဒဏီနဲ့အသာမစားဘူးဒီတိုင်းပဲနေရမှာတောက်ချောက်ချက်ဒီတိုင်းကျွန်တော်အညာနေပိုင်းကိုကျွန်တော်တို့ကခံတဲ့သင်္ကြန်ပေါက်ပေးရတော်တယ်လားမပေးနဲ့တော့အများတို့ဝင်မလာနဲ့တော့အသာနဲ့မစားဘူးအဲ့လိုစပြောတာအဲ့မှာတို့ကနင်းနေစီအင်အားတိုးတိုးလာပြီးကျွန်တော်တို့ကပြီးပြီးတော့ဒီအခန်းကြီးတွေဝင်ဖို့နောက်ဆုံးစပီကောရိုင်းထဲဝင်လာအဲ့မှာကျွန်တော်တို့ဒီပထမဆုံးကျွန်တော်ဝင်ဖို့ပြောတော့ကျွန်တော်တို့တရားလုံးရဲ့တရားကလုံးဝမဝင်ဘဲနဲ့ကျွန်တော်ကပြင်မှာအပြင်မှာပဲမဝင်ဘဲနဲ့တိုက်နေနေကြတော့ကျွန်တော်တို့တရားလုံးရဲ့တရားကိုဆက်ပြီးရိုက်တာအဲ့မှာညုံညသာခတ်နေပြီကုန်တာအဲ၆လိုက်တာပေါ့အိမ်ကဘလို့၆တော့ကျွန်တော်တို့ကကြောက်ပြီးတော့ပြေးပြီးအဲ့မှာအတံပုံးတွေဆက်ပြီးအဲ့ဒီအတံပုံးတွေရောပါချီပြီးတော့ကျွန်တော်တို့အဲ၃ယောက်ချီသွားတယ
်ထောင်းအာဏာပိုင်တွေကလာရောက်ညှိနှိုင်းပြီးမယ်စစ်ကောင်စီဘက်ကမလွဲပြောင်းပဲပြန်လွတ်ပေးဖို့အတွက်ကိုပဲဆက်ပြီးတော့အစာငတ်ခံဆန္ဒပြဖို့ဆုံးဖြတ်ထားကြတဲ့အကြောင်းထောင်ထဲနေဆက်သူတွေကပြောပါရယ် ပြည်ထောင်ချခံပြီးတဲ့သူတွေကိုဆက်လက်ထိန်းသိမ်းထားတာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးစစ်ကောင်စီဘက်ကလွှဲပြောင်းမယ်ဆိုရင်လည်းနောက်ဆက်တွဲရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့ရနိုင်တယ်လို့ယူတီလီအခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့အိန္ဒိယဖော်မြန်မာကိုဦးဆောင်သူတူဦးဖြစ်တဲ့ဆလိုင်းတူခါက VOA ကိုပြောပါတယ်
အော်မှာဖန်ခံနေတို့တော်များကသူတို့ချက်ခံရတဲ့ငွေတန်းဟောပြစ်တန်းကိုအကုန်ချက်ခံကြည့်ပြီးဆိုတော့သူတို့ကိုဆက်လက်ထင်းတင်းနေဆိုကြတဲ့ကနေဒါအင်မတန်မှကိုသူတို့အခွင့်အရေးတွေရှုံရှုံနေရပြီးသားဖြစ်တယ်။အဲဒီထောင်စည်းကမ်းအောက်မှာလူခွေးချုပ်ပေါင်းမှုများစွာလဲပါရှိတာပေါ့နော်။ဆိုတော့ဒီသူတို့ကိုဒီတိုင်းဆက်လက်ထင်းတင်းနေတာကလုံးဝဒါကဘာအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့လဲလုံးဝလုံးကိုမလုံးသေးနဲ့အလုံးဆောင်ချက်လို့တော့ကျွန်တော်ပထမဆုံးနေနေနဲ့နောက်ဒုတိယချက်နေနဲ့ဒီဖန်စီခံတဲ့သူတွေကတာမန်တီသူတွေဖြစ်တယ်တော့ဒီတော့စီဗေးရှောင်းတွေဖြစ်တယ်ဒီလိုချင်းနေဟာမျိုးဖြစ်တဲ့ခါကျတော့ဒီလူတွေကိုအာသူတို့မြန်မာနိုင်ငံမှာတော့မြန်မာနိုင်ငံမှာတော့တချို့ကသူတို့ပြင်ဆင်ရနေရှိနေရမရှိတော့တဲ့ဟာတွေကိုဒီတိုင်းဖန်ပြောမှဖာကာဆာလက်တစ်ကိုအတ်တဲ့ခါကျတော့ဒါဒီဟာအင်မတန်မှကိုသူတို့ရဲ့အလုံးချုံကြီးအရာကိုထောင်ကနေထုတ်ပြတဲ့နောက်ပိုင်းဟိုဒီစိတ်ပိုင်းရုပ်ပိုင်းဆိုင်ရာဒုက္ခများဆိုကြုံနိုင်တဲ့ဟာတွေကလည်းအင်မတန်များတယ်လို့ကျွန်တော်တို့မြင်ယူပါတယ
်လက်ရှိအင်ဖာထောင်ထဲမှာမြန်မာနိုင်ငံသား160ကျော်ရှိပြီးအများစုကချင်းလူမျိုးတွေဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေပြင်းထန်လာခဲ့ပြီးစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းတာတွေအပြင်လေကြောင်းကတိုက်ခိုက်တာတွေကြောင့်ဒေသခံတွေဟာအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ရင်းဖမ်းဆီးခံကြရတာဒုက္ခတဲ့စကန်တွေကိုရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးတာဆွေရစတဲ့အတုကိုက်ဆောင်မှုနဲ့ဖမ်းဆီးခံရတာတွေကိုကြုံရပြီးတော့နိုင်ငံသားအဥပဒေနဲ့အရေးယူခံရတာတွေရှိနေတာဖြစ်ပါရဲ့ရှင
်အခုတော့ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်ပါရှင်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ပါရာဇဝနှစ်ဝက်ကြောကြာဖြစ်ပွားနေတဲ့မြန်မာနိုင်ငံပြည်တွင်းစစ်တမ်းကြောင့်အမေရိကန်ပြည်အောင်စုကိုဒုက္ခသည်ဖြစ်ရွှေ့ပြောက်အခြေချနေထိုင်သူတွေတဲ့မွန်လူမျိုးတွေလည်းပါဝင်ပါတယ်မွေးရက်မြေခမ်းနေမိုင်းထောင်ချစ်ရက်မှာရွှေ့ပြောက်အခြေချနေထိုင်ပေမဲ့ကိုလူမျိုးရဲ့ရင်ကျေးမှုစားပေးဘာသာစကားမပြောက်ပြက်အောင်အခက်ခဲတွေချာကဘလို့ဂျိုးပန်ဆောင်ရွက်နေလဲဆိုတာအင်ဒီယားနာပြည်နယ်ဖော့ဝေးမြို့ကိုတွားရောက်ရိုက်ကူးပြီးကိုအောင်အောင်ကတင်ပြထားပါတယ်ရှင်
တောင်းတူဆောင်တောင်းတူဆောင်စပယ်ပါပါအဆအဦးဆုံးဆိုရင်2000ခုနှစ်မှာလေဒီအခုစင်တော့အနှစ်20ကျော်ကျော်လောက်ရှိပြီပေါ့အဲ့ဒါဟိုမိသားစုတွေနည်းနည်းစရောက်ကလေးကစတင်တာပေါ့ဒီလို class နဲ့ပါနေဆိုတော့အဲ့ဒီ2003ဝန်းကျင်လောက်မှအသေးချာဖြစ်တာပေါ့ကျွန်တော်ကဒီမှာတော့ကို curriculum နဲ့တော့မဟုတ်ဘူးကျွန်တော်တို့ဒီမွန်ဖတ်စာဆိုတာဟိုဟိုမွန်ပြည်နယ်ကနေတည်လာတယ်ဟိုဘက်ကဒီတင်ယိုးညွန်းနန်းစာအတိုင်းကျွန်တော်တို့တင်တာပေါ့နောက်ပြီးတော့ဒီမှာရှိတဲ့ဟိုဆရာအပေါ်မှာမူတည်ပြီးတော့သူတို့ဒီပြင်ပစာတွေလည်းနည်းနည်းထည့်သွင်းတာမျိုးတော့ရှိတယ်ဘာသာမေယျဘာသာမေယျဘာသာမေယျစပယ်ပါပေါင်းဝီနောဆွန်တောင်းတာတယောင်ပွတ်ဆလောင်ဒေထအမေဖွန်တေဒုတိယပွဲ
အဟောကိုရဲ့ဘာသာရေးကကိုခလေတတ်ချင်လို့အရာအထံပေးရတယ်ဥပထိုင်းရှိလည်းမလောက်ဘူးတခြားလောက်ရှိလည်းမလောက်ဘူးဒီကိုရဲ့ဘာသာရေးစာရေးကတတ်ရအောင်ကိုခလေကကိုရဲ့စကားတတ်ရမယ်ကိုရဲ့စာတတ်ရမယ်အဲ့ဒါကြိုးစားနေတယ်ဘလို့ဖြစ်ကိုနိုင်ငံပြန်သွားရမွေဖွေဖြစ်တယ်အမျိုးရှိတဲ့ပမာပြေမှာသူတို့မွန်စကားပြောတတ်လားပမာမွန်စာဖတ်တတ်လားအဲ့ဒါကတို့ကအာရချင်တယ်ဗောနော်အဲ့လိုမျို
းဆရာမတွေကြတော့ကျွန်တော်တို့စီမလူဟောင်းဟိုကနေလာတဲ့မွန်စာတတ်တဲ့လူဟောင်းတွေဝိုင်းတင်ပေးတာလည်းရှိတယ်။နောက်ပြီးတော့ခုနကကျွန်တော်ပြောသလိုမျိုးအနှစ်20လောက်တင်လာတဲ့အခါမှာကျွန်တော်တို့စီမံရှိတဲ့ဒီမှာမွေးတဲ့ကလေးဒီမှာပဲမွေးတယ်ဒီမှာပဲမွန်စာတင်တယ်မွန်စကားပြောတယ်အဲ့ဒီကနေတက်လာပြီးတော့တင်ပေးတဲ့ကလေးတွေလည်းရှိတယ်သူတို့လည်းအခုဆရာတွေဆရာမတွေဖြစ်နေတဲ့ကလေးတွေရှိတယ်သူတို့ကတော့ပြန်တင်ပေးတယ်လူဟောင်းတွေလည်းပါတယ်
L L L L M God won't force on my
I noticed that there were less and less teachers. So when I was in high school, I think junior year or senior year, I started coming to help during the summer because I always came to temples. So I thought it'd be a great idea to just help out as well, since I was already able to learn how to read and write some mon. I think about 3 or 4 years old, I was first taught at the temple. And then later on, when we switched temples to this temple here, my dad was teaching me, and then he became a teacher and taught at temple and at home for me.
အခက်ခဲကတော့အများကြီးပဲပထမဆုံးကဒီနွေရာဒီမှကျွန်တော်တို့သင်ရတယ်နောက်ပြီးတော့ကျောင်းသားတိုင်းမလာနိုင်ဘူးမလာနိုင်တဲ့အကြောင်းကတချို့မိဘတွေကသူတို့ဒီ6ရက်9ရက်အလုံးလုံးတော့သူတို့လာမပို့နိုင်ဘူးအဲ့ဒါအဓိကအရေးကြီးဆုံးပြဿနာအခက်ခဲပဲနောက်တစ်ခုကဆရာဆရာမဆရာရတာမလွယ်ဘူးဘာလို့ဆိုတော့ volunteer လည်းဖြစ်တယ်နောက်ပြီးတော့ဒီ weekend မှာသင်ရတာကိုစနေတနင်္ဂနွေမှာသင်တော့တချို့ကြတော့သူတို့ရဲ့အားလည်းရဲ့မှာသူတို့လည်းအိမ်မှာအပန်းဖြေခြင်းနဲ့ဆိုတော့အဲ့ဒါကြောင့်ဆရာအခက်ခဲရယ်ဒီကျောင်းလာရောက်ဖို့မိဘတွေကဒီကလေးတွေလာပို့ဖို့အခက်ခဲရယ်နောက်ပြီးတော့ကျွန်တော်တို့နှွေမှာပဲသင်ရတယ်ဆိုတော့အချိန်အဖြစ်အခက်ခဲအဲ့လိုမျိုးတော့အများကြီးတော့ရှိတယ်ဘုံမှာရှိတဲ့မုံတွေလည်းစာတင်တယ်လို့ဒီမှာဒီပါရောက်နေတဲ့ဒီအမေရိကမှာပဲဖြစ်ယူရိုမှာပဲဖြစ်ကနေဒါတို့ဩစတြေးလျမှာပဲဖြစ်မွန်စကားသင်ပေးပါမွန်စာသင်ပေးပါနောက်ပြီးတော့ကိုယ့်ရဲ့ယဉ်ကျေးမှုကိုထိန်းသိမ်းပါလို့အကြံပြုလိုပါတယ
်လက်ရှိကဘာပေါ်မှာအိုးအိမ်ဆွန့်ခွာပြီးစစ်ပေးရှောင်ချရတဲ့လူကြီးအရေးအတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်တာကာလထက်ကိုနှစ်ဆတိုးပိုများလာတယ်လို့ကမ္ဘာကုလသမဂ္ဂကထုတ်ဖော်ပြောကြားလို့လာပါတယ်ဒါပေမဲ့ဂါဇာကစစ်ဖေးဒုက္ခတွေအတွက်ကတော့သူတို့တွေအနေနဲ့စစ်ပွဲနဲ့ဝေယာကိုဘလောက်ပြေးပြေးလုံခြုံတဲ့နေရာကိုရှာမတွေ့ဘူးလို့ပြောကြပါတယ် VOA သတင်းထောက်ဟေတာမာဒော့ပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုစံကျော်ပြောပြထားပါတယ်ရှင
်အာမင်အရှာဖီနဲ့တုတ်ကလေး၃ယောက်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလနှောင်းပိုင်းကစလို့စစ်ဘေးကင်းလွတ်ဖို့အတွက်အိုးဝင်ဆွန့်ခွာထွက်ပြေးတင်းချောင်ရတာ၆ကြိမ်ရှိလို့နေပါပြီပထမဆုံးသူတို့အုံရင်ဆွန့်ခွာခဲ့ရတာကတော့ဂါဇာမြောက်ဘက်ပိုင်းဘီဒလာဟီယာမြို့မှာရှိတဲ့သူတို့ရဲ့အိမ်ဖြစ်ပြီးတော့အခုအဲ့ဒီနေရာဟာဆိုရင်လည်းစစ်ကြောင်ကျင်းပပျက်စီးသွားပါပြီ
။လက်နက်ကြီးအမြောက်တွေဘုံတွေဒရဇက်ပစ်ခတ်နေတာကြောင့်ကျမတို့ကြောက်ပြီးတော့ထွက်ပြေးခဲ့ရပါတယ်။အဲ့ဒီတုန်းကကြိုတင်သတိပေးတာတွေထုတ်ပြန်တာတွေလည်းဘာတစ်ခုမှမရှိခဲ့ပါဘူ
း။ဣသရေလ်ဟာမက်စ်ပွဲဖြစ်လာတဲ့အတွက်သူမအနေနဲ့ဂါဇာတောင်ဘက်ပိုင်းကိုအဲ့ဒီအချိန်ကလေးကအကြိမ်ပေါင်းများစွာစစ်ပေးရှောင်ထွက်ပြေးခဲ့ရပါတယ်။ဂါဇာတောင်ဘက်ပိုင်းကနယ်စပ်မြို့ရာဖာကိုရောက်ချိန်မှာတော့စစ်ပွဲတွေကြောင့်ဂါဇာမြောက်ဘက်ပိုင်းကနေတောင်ဘက်ပိုင်းကိုထွက်ပြေးတင်းရှောင်လာကြတဲ့ဒုက္ခတဲ့လူကြီးနှစ်တန်းကျော်နီးတူသူလည်းပဲအဲ့ဒီနေရာမှာတဲထုနေထိုင်ခဲ့ပါတယ်။ဒီကနေ့လာကရာဖာမှာတိုက်ခိုက်မှုမစတင်ခင်မှာပဲဒီမှာရှိတဲ့ဆေးရုံစေကံအလုံးကြီးပါပိတ်သွားပြီးတော့ရေလဲပြတ်တောက်သွားခဲ့ပါတယ်။ဒါကြောင့်အင်ရှာဖီဟာဒုက္ခသည်အမြောက်များနေထိုင်ကြတဲ့မြောက်ဘက်ပိုင်းခေယောနိစ်မြို့ကဒီဒုက္ခသည်စခန်းကိုထပ်မံပြောင်းရွှေ့ခဲ့ပါတယ်။ဒါပေမဲ့ဒီနေရာမှာလည်းရေမီးနဲ့ဟင်းချက်ဖို့အတွက် gas လည်းမရှိသလိုအစားအစာကလည်းရှားပါတယ်လို့သူမကပြောပါတယ
်။
အခြေခံစားတောက်ကုန်ဖြစ်တဲ့ခရမ်းကျင်သီးနဲ့ဟင်းသီးဟင်းရွက်လိုဟာတွေတော့ဒီနေရာမှာကျမတို့အတွက်ရဖို့မလွယ်ပါဘူး။ဒါတွေကလည်းကလေးတွေကိုချက်ပြုတ်ကျွေးမွေးလို့ရတဲ့တခုထီးသောအခြေခံအစားအစာတွေပဲဖြစ်ပါတယ်။ဒီမှာချက်ပြုတ်ဖို့အတွက်စီလည်းမရှိဘူးအသားငါလည်းမရှိပါဘူး။ပြီးတော့တစ်သီး노နဲ့노ထွက်ပစ္စည်းတွေကလည်းဒီမှာရဖို့မလွယ်ပါဘူး။
စစ်ပွဲတွေကြောင့်ကဘာပေါ်ကလူကြီးတန်ပေါင်း120ကျော်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးတင်းရှောင်နေကြပြီးနှိမ့်ဆက်နှင်ပတ်မှုတွေနဲ့လူခွင့်ရချိုးပေါက်မှုဒဏ်တွေကိုလည်းခံနေကြရတယ်လို့ကဘာကုလသမဂ္ဂအဖွဲ့အစည်းကထုတ်ဖော်ပြောဆိုလိုလာပါတယ်။ဒီထဲကလူများစုကတော့လုံခြုံတဲ့နေရာအတွက်ကိုရှာဖွေကြတာဖြစ်ပေမဲ့ဂါဇာမှာကတော့အဲ့လိုမျိုးလုံခြုံအေးချမ်းတဲ့နေရာမရှိဘူးလို့ဂါဇာဒေသခံတွေကပြောပါတယ်။ဒါကြောင့်သူတို့တွေအနေနဲ့အသက်ရှင်တန်ရေးအတွက်ကိုဂါဇာဒေသတွေမှာပဲတနေရာကနေတနေရာကိုရွှေ့ပြောင်းနေကြရတာလို့ဆိုပါတယ်။
ကလေးတွေမြို့သမီးတွေနဲ့တဲကြီးရွယ်တွေသက်ခံခဲ့ရတာတွေကိုလည်းပြန်ကြည့်အောင်ပြအခုဒီလည်းဆက်ပြီးတော့သက်ခံနေကြရုံပဲဖြက်စီးချိန်မှခံရတဲ့အိမ်ကြီးဆိုရင်လည်းအဲ့ဒီဒေသခံတွေရှိတဲ့လူကြီးတွေတောင်များအောင်ပဲဗ
ျမိသားစုတချို့တဘက်ကတော့ဂါဇာကနေလွတ်မြောက်သွားကြပြီမဲ့ကြံတဲ့ဒုက္ခတွေအများစုကတော့အဲ့ဒီမှာပဲခုထိပိတ်မိနေကြတော့မှဘာလို့လဲဆိုတော့ရာဖာနယ်ဇက်ဂိတ်ကိုပိတ်ထားတာနဲ့နယ်ဇက်ဂိတ်ဖြတ်မယ်ဆိုပတ်စံအမြောက်များပေးရတာကြောင့်အဲ့ဒီအနီးနားမှာပဲဒုက္ခတွေအများစုတောင့်တင်းနေကြတာဖြစ်ပါတယ် ဟာမက်စ်ရဲ့အစ္စရေးကိုတိုက်ခိုက်မှုကြောင့်အစ္စရေးလူမျိုး1900တိစုံပြီးလူပေါင်း250ကျော်တစားကန်အဖြစ်ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဖြစ်ရပ်ဖြစ်ပွားအပြီးအစ္စရေးရဲ့ပြန်လည်ထိုးစစ်ကြောင်းပြီးခဲ့တဲ့နှစ်အောက်တိုဘာလကစလို့အခုချိန်ထိဂါဇာမှာလူပေါင်း 38,000 ကျော်တိစုံပြီးဖြစ်သလိုလူပေါင်း 85,000 ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးဂါဇာကျန်းမာရေးဝန်ကြီးဌာနကထုတ်ဖော်ပြောဆိုပါတယ်။နွေနေပူရဲ့အပူချိန်မြင့်တက်လာမှုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေမှုအပါအဝင်အစားအစာမလုံလောက်မှုလုံလောက်တဲ့ကျန်းမာရေးဆောင်ရှားမှုမရှိတာတွေနဲ့တန်ရှင်းတဲ့ရေနဲ့ကောင်းမွန်တဲ့မိလာအညစ်အကြေးစွန့်ပစ်တဲ့စနစ်တွေမရှိတာကြောင့်ဆစ်ရှောင်းအရက်သားအများပြားဟာဖျားနာမှုယောဂါစတာတွေနဲ့ရှေ့မှာပို့ပြီးတော့တေဆုံးလာနိုင်ွယ်ရှိနေပါတယ်။စစ်ပွဲကမနှက်ဖြန့်ပြီးသွားမယ်ဆိုရင်လေမြို့ကြီးကတော့ပျက်စီးကျေမွပြီးသားဖြစ်နေပြီလို့အင်ရှာဘီကထက်လောင်းပြောဆိုလာပါတယ
်။ဂါဇာဟာကြောက်စရာကောင်းလောက်အောင်ကိုခြောက်ခြားစရာကြီးဖြစ်နေလိမ့်မယ်။မီးတွေမရှိတာရေမရှိတာနောက်အိုးအိမ်လန်ဒရာအစာအုပ်အပြည့်စီတွေနဲ့တကယ်ကိုကြောက်စရာကောင်းနေပါလိမ့်မယ
်မကြသေးခင်လားတွေတုန်းကပြုလုပ်တဲ့ငင်းချင်းဆွေးနွေးကြိုးပမ်းမှုတွေဟာဆိုရင်လည်းအောင်မြင်မှုတွေမရရှိခဲ့ပါဘူးအစ္စရေးအနေနဲ့ကလည်းဖမ်းထားတဲ့တစားကန်အလုံးကိုပြန်ရပြီးဟာမက်စ်တွေကိုအမြင့်ပြည့်ချိန်မုံနိုင်တဲ့အလုံးစုံအောင်ပွဲရတဲ့အချိန်ကြမှာပဲအခုစစ်ပွဲကိုအဆုံးသတ်မယ်လို့အခိုင်အမာပြောဆိုနေစေဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာရေးပြစီစဉ်ပါတယ်ရှင်။ VOA သတင်းတွေပေးအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာမနက်ခင်းပါရှင်အခုဒုတိယပိုင်းမှာတော့ဂျန်စီအက္ခဇာအစီအစဉ်တို့ကိုမကြခင်မှာတင်ပြပါမယ်အခုရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ပါရှင်ရခိုင်ဒေသမြို့နယ်ပေါင်းထွက်ဝက်ကျော်ကိုတင်ပိုက်ပြီးတဲ့ AA အာရခတက်တော်ကအခုအခါမှာဂျန်မြို့နယ်တွေကိုပါဆက်လက်တင်ပိုက်ဖို့လုပ်နေပါတယ်အထူးသဖြင့်တရုတ်နိုင်ငံရဲ့မဟာဗျူဟာအချိုးစီးပွားအများပြားရှိနေပြီးဂျန်အင်အားကြီးနိုင်ငံတွေကပါစောင့်ကြည့်နေတဲ့ကြောက်ဖြူကိုရောတိမ့်ပိုက်လာနိုင်ခြေရှိပါသလားရခိုင်ဒေသတိုက်ပွဲအရှိန်မြင့်လာတာဟာဒေသတွင်းနဲ့နိုင်ငံတကာကိုဘလို့ရိုက်ခတ်လာနိုင်ပါသလဲဒီသတင်းပတ်အယ်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်မှာဥကျော်ဆန်သားကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
ကျေးဇူးပါရှင
်။မင်္ဂလာပ
ါ။လက်ရှိရခိုင်ဘက်ကအခြေအနေကိုကြည့်မယ်ဆိုရင် AA ကဒီမောင်တော်ကိုတိမ့်လိုက်မယ်ဆိုရင်ပေါ့ဒီနောက်မှာဘာတွေဆက်ဖြစ်လာနိုင်မှာလဲ
။မောင်တော်ကိုတိမ့်မဲ့အခြေအနေကတာစနီပေါ့လေ။မကြိုက်မှာပဲတိမ့်ဖို့ဆိုပြီးတော့သူတို့ကစီစဉ်နေတယ်။တော်တော်များများလည်းနေရာတော်တော်များများတိမ့်ပြီးဖြစ်တယ်။မောင်တော်တိမ့်ပြီးတဲ့နောက်မှာလည်းပဲဆက်ပြီးတော့တိုက်ပွဲတွေကဖြစ်အောင်မဲ့ထင်ပါတယ်။တိမ့်ဦးမယ်လို့ထင်ပါတယ်။တဲ့နားနေမလဲသတင်းတွေအရပဲတိုင်းပြည်ရဲ့အနှံ့မှာပေါ့ကျန်တဲ့နေရာတွေမှာပေါ့သံတွဲကောတောင်ကုတ်ကောစစ်ထနာကျိုးစီရဲ့အမ်းမှာရောတိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးတော့သတင်းတွေထွက်တယ်နောက်ပြီးတော့စစ်တွေရောက်မှပဲဝင်တိုက်တော့မယ်ဒေသခံတွေဖယ်ကြဆိုပြီးစစ်ကောင်စီဘက်ကလည်းညွန်တက်ကြတွေထုတ်ထားတာတွေ့တယ်ဆိုမောင်တော်မှာလည်းအေအေကအဲ့လိုပဲအလားတူဝင်သိမ်းဖို့လုပ်တယ်နောက်ပို့ပြီးတော့တကယ်ဆက်တဲ့နေရာကြောက်ဖြူပေါ့လေအဲကြောက်ဖြူကတောင်မှပဲကြောက်ဖြူနဲ့ဆက်တမိုင်လောက်ပဲဝေးတယ်မင်းတက်တောင်လမ်းခွဲမှာတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ဒေသခံတွေကူကားပြီးတော့ကျွန်တော်ဗီဒီယိုသတင်းထောက်ကဒီတင်းနေတဲ့နေရာသတင်းပို့တာတွေ့ရပါတယ်ဆိုတော့တိုက်ပွဲကတော့ပြီးမှာမဟုတ်ပါဘူးရခိုင်ပြည်နယ်မှာအေအေကတော့တပြည်နယ်လုံးကိုသိမ့်ဖို့အတွက်ရွယ်ချက်နဲ့ဆက်လက်ပြီးတော့လှုပ်ရှားနေတယ်ဆိုတော့သိပေါ်လင်းတင်ရှားလို့ပြောမှာပ
ါဒါပေမဲ့ဒီစစ်ကောင်စီကတခြားနေရာတွေမှာလည်းတခြားတိုင်းသားလည်းနဲ့ကင်အဖွဲ့တွေနဲ့တိုက်ပွဲတွေလည်းဖြစ်နေပါတယ်။ဒါပေမဲ့ရခိုင်ဘက်မှာကြတော့ပုံစံကမတူတာကိုတွေ့ရပါတယ်။အဲ့တော့ဘာကွာတာပါလဲ
။ကွာပါတယ်။အဲ့တိုက်ပွဲဖြစ်တဲ့ကျန်တဲ့နေရာတွေကိုအကုန်လုံးကြည့်မယ်ဆိုရင်နေဆက်ဒေသတွေများတာပေါ့လေ။အရှမ်းမြောက်ဆိုရင်တရုတ်နေဆက်မှာဖြစ်တယ်။မြောက်ဒီဘက်ဆိုရင်ထိုင်းနေဆက်မှာဖြစ်တယ်။ဆိုတော့အဲ့နေဆက်မှာဖြစ်တိုင်းနေဆက်ကိုကျော်လွန်ပြီးတော့အကျိုးသက်ရောက်မှုတွေအကျိုးဆက်တွေဖြစ်နိုင်ပေါ့။cross border implication စီဟာပါသလိုမဟုတ်လို့ဖြစ်လာနိုင်တယ်။ရခိုင်မှာလည်းပဲရခိုင်မှာနေဆက်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်လိုအိန္ဒိယလိုရှိနေတော့အဲဒီနေဆက်ဖြတ်ပြီးတော့အကျိုးသက်ရောက်မှု cross border အပြင်ရခိုင်မှာတရုတ်အကျိုးစီးပွားလည်းရှိနေတော့ဒါ regional implication ခေါ်ပါဘူး။နေဆက်ဖြတ်တယ်မကဘူးဒေတာတွင်းမှာအကျိုးစီးပွားနဲ့ရခိုင်ပြည်တွေရှိလာနိုင်တယ်။အဲဒီဟာအပြင်ဒါနဲ့ပုံပြီးကျေကျေပြန်ပြန်တွေ့ရင်တရုတ်ကလည်းသိပြီးတော့ပြင်းပြင်းထန်ထန်ကြီးလှုပ်လာရင် ဒီခိုင်ရဲ့တိုက်ပွဲဟာကျန်ဒီသားတွေမှာဖြစ်နေတဲ့တိုက်ပွဲတွေတဲ့ပို့ပြီးတော့ထူကြတယ်လို့ပြောမှာဖြစ်ပါတယ်အဲ့တော့အေအေကဒီကြောက်ဖြူဘက်ကိုဆက်ပြီးတော့တင်းလာနိုင်မှာလားအဲ့ဒီဘက်မှာတရုတ်ရဲ့စီမံကိန်းတွေရှိပါတယ်အဲ့တရုတ်ရဲ့သဘောထားကဘယ်လိုဖြစ်ပါမလဲဒီကအဲ့တော့ကြောက်ဖြူဟာသိပြီးတော့အဓိကကြတယ်ကြောက်ဖြူစီမံကိန်းတွေမှာအခုလောလောဆယ်ကတည်းကပိုက်လိုင်းစီ ားရလို့ဆိုပါတယ်ဆိုအဲ့ဒီစီမံကိန်းကသင်္ဘောတွေဆိုက်ကပ်နိုင်ပြီးတော့အဲ့ဒီစီမံကိန်းကတဆင်းနေပြီးတော့သူတို့ဒီအိန္ဒိယသမုဒ္ဒရာကိုထွန်းထိုင်တဲ့ရေလမ်းကြောင်းဖြစ်တယ်ပေါ့လေဒီကိစ္စအသိအရေးကြီးတယ်ဆိုတော့ဒီကိစ္စကြောင့်လည်းပဲကြောက်ဖြူကိုသိမ့်မယ်ဆိုရင်သိစဉ်းစားမယ်ကိစ္စဖြစ်တယ်ဥပမာအေးအနေနဲ့စဉ်းစားကြည့်မယ်ဆိုရင်အေးဟာအခုအချိန်ထိအင်အားကြီးလာတာဟာတရုတ်ရဲ့အကူအညီဆွဲပိုက်လို့ဖြစ်စေပြောလေလူရဲသုံးကြရတယ်ပေါ့အဲ့လိုတရုတ်ရဲ့အကူအညီကြောင့်တရုတ်ရဲ့လက်နက်တွေကြောင့်အင်အားခိုင်မာလာတာဖြစ်တယ်သို့တော်လည်းပဲအခုနောက်ဆုံးအချိန်မှာတော့ကြောက်ဖြူကိုသိမ့်မယ်ဆက်ပြီးတိုက်ပွဲဆင်မယ်ဆိုရင်အေးဟာတရုတ်လက်နက်မလိုတော့ဘူးသူတို့ကအင်အားစိတ်ကောင်းနေတယ်လို့သုံးသပ်သူတွေရှိတယ်သူတို့သိမ့်မယ်ဆိုသိမ့်နိုင်တယ်ကြောက်ဖြူကိုလည်းသိမ့်နိုင်တယ်ရခိုင်တပြည်နယ်လုံးကိုလည်းသူတို့သိမ့်ဖို့တာဆုံနေတာဖြစ်တယ်ဒါပေမဲ့ကြောက်ဖြူကိုသိမ့်မဲ့ကိစ္စမှာသူတို့အများကြီးစဉ်းစားရမယ်အဓိကအဖြစ်တရုတ်ဟာဘယ်လိုသဘောထားမလဲကြောက်တရုတ်ကလည်းစဉ်းစားမှာပဲတရုတ်တွေလည်းကောင်းချုပ်စရာပဲအေးသိမ့်တာကိုသူတို့လက်ပိုက်ကြည့်နေရရရင်သူတို့စာချုပ်ထုတ်ပြီးလုပ်နေတာစစ်ကောင်စနစ်အစိုးရတရုတ်ရင်းအစိုးရနဲ့လုပ်နေတာအေးကတော့ non state သို့သော်ပြောရတဲ့ actor သူနဲ့အဲ့လိုလုပ်လို့မရဘူးဆိုတော့တရုတ်ကလည်းဒါကိုစဉ်းစားမယ်ဒါဖြစ်ရင်အေးကိုလုံးဝနှိမ်ပလိုက်မလားဆိုတော့တရုတ်ကစဉ်းစားပြန်ရင်လည်းပဲအဲ့လိုလုပ်လိုက်ရင်လည်းပဲဒီတရုတ်ခွေးကိုအာဂူဘူးမလို့ဘူးတခြားအာဂူဆရာမဆင်းစောစောပြောခဲ့လို့ပဲဒီဒေသကိုစိတ်ဝင်စားတာ quad အဖွဲ့ပါဝင်အိန္ဒိယအများကြီးနိုင်ငံတွေကရှိရဆိုအဲ့ဒီဘက်ကိုတွန်းပို့သူလည်းဖြစ်မှာကိုတရုတ်ကစဉ်းစားမှာပဲထက်သွင်းပြီးတော့ဆိုတော့အေးအေးကတရုတ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစဉ်းစားနေရတဲ့ကိစ္စပါသိမ့်မယ်ဆိုရင်တော့စိတ်လို့လွယ်လွယ်ကူကူဖြစ်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီဟာတွေကိုချင်းချင်းပြီးတော့စဉ်းစားနေရလို့ထင်ပါတယ်စစ်ကောင်စီကတော့တလောတုန်းကတော့တရုတ်သံမက်ကိုလည်းဒီသာခေါ်ပြီးတော့ပြရပေါ့လေဆိုတော့ဒါသတိပေးတဲ့သဘောဖြစ်ကောင်းလည်းဖြစ်ပါလိမ့်မယ်တရုတ်ကတော့အခုဒီဝင်မဆွတ်သေးဘူးတရုတ်ကတော့အေးအေးနဲ့စစ်ကောင်စီကိုမင်းတို့ဆွေးနွေးရနင်းညာဆိုပြေလည်မှုရတာကိုလူကျင်တယ်လို့ပြောတယ်ဆိုတဲ့အကြောင်းအေးဘက်ကပြောခွင့်ရမှာခဏပြောပါရဲတာကိုဒါပေမဲ့ညီမရေအထူးကျွမ်းကျင်တဲ့ဗော်ဒီလစ်တန်ပေါ်လေဝိုင်းရင်သတင်းစာဆရာကြီးကသုံးသပ်တယ်သူကတရုတ်ဟာအေးအေးနဲ့ဒီကြောက်ဖြူကိစ္စနဲ့ပတ်သက်ပြီးတော့အေးအေးနဲ့စစ်ကောင်စီကမှဝင်ဆွတ်လာနိုင်တယ်သူကတော်တော်လေးတီးကြရကိုသူကခံမှာတယ် so matter of time ကအချိန်ပိုင်းပဲအချိန်ပဲစောင့်ကြည့်ရတော့မှဖြစ်တယ်ဆွတ်တော့ဆွတ်တော့မှာပဲတေကဒီကိစ္စမှာဝင်ဆွတ်တော့မယ်လို့သူကတော့သုံးသက်တယ်ဘယ်တော့ဖြစ်လာမလဲဘယ်ပုံပဲနေဝင်ဆွတ်မလဲဆိုတော့သူလည်းမခံမှန်းတော့ဘူးကျွန်တော်လည်းကြိုတင်ခံမှရခဲ့ပါတယ်အဲ့
ဒါအဲ့ရခိုင်မှာတရုတ်ရဲ့ဒီစီမံကိန်းနေပြင်အိန္ဒိယဘက်ကတခါကလဒန် project ဒီလိုစီမံကိန်းတွေလည်းရှိပါတယ်အဲ့အိန္ဒိယသဘောထားပါဟာ
အဲ့ဒါဟာအိန္ဒိယကလဒန် project ဟာတရုတ်ရဲ့ကြောက်ဖြူစီမံကိန်းလိုပါပဲသူတို့လည်းပဲအပြိုင်ဆိုင်ပေါ့လေအဲ့မှာဆိုတော့ကလဒန်စီမံကိန်းနဲ့ပတ်သက်လို့လည်းပဲအိန္ဒိယရဲ့အများကြီးစိုးရိမ်မှုရှိတယ်ကလဒန်စီမံကိန်းနဲ့ပဲအခုလောလောဆယ်လက်ထက်မှာအေအေကသိမ့်ပိုက်ပြီးသားကိုဖြစ်နေတဲ့အခြေအနေအဲ့ပလဲဝဒေသကကြောက်ဖြူကတော့မသိရသေးဘူးဆိုတော့အိန္ဒိယတို့ကတော့ပုံပြီးစိုးရိမ်ကြရှိတယ်အေနဲ့သူကထိတွေ့ဆက်ဆံမှဖြစ်မယ်ဆိုတဲ့သဘောအေကလည်းပဲကြောက်ဖြူကလဒန်စီမံကိန်းကိုကျွန်တော်ကလုံလုံလေးပေးထားတယ်ဆိုတော့ပြောတယ်ဆိုတော့အဲ့ရောင်လည်းထင်ပါတယ်အိန္ဒိယကတလောတုန်းကပဲအဲ့မှာမီဇိုရမ်ကအထက်လွှတ်တော်အမတ်အိန္ဒိယနိုင်ငံရဲ့အထက်လွှတ်တော်အမတ်ဗန်လာဗလနာသူအေးနဲ့သွားတွေ့ခိုင်းတယ်အေးနဲ့သွားတွေ့ခိုင်းတယ်ဆိုတော့အိန္ဒိယတည်ဝင်ပြောဘူးအဲ့မှာသူသွားတွေ့တယ်ဆိုတော့သတင်းတော့ထွက်တယ်အိန္ဒိယအစိုးရကိုကူစားပြုလို့တော့မပြောဘူးသို့ပေမဲ့အိန္ဒိယမှာအခြေစိုက်တဲ့မြန်မာရေးသုံးသပ်သူမြန်မာတွေပဲကျွမ်းကျင်သူတွေဒီဟာကိုအမြဲတမ်းစောင့်ကြည့်နေလူတွေကဒါအိန္ဒိယအစိုးရလွှတ်တာဖြစ်နိုင်တယ်ကယ်ဒန်စီမင်းနဲ့ပတ်သက်လို့အိန္ဒိယကစစ်ကောင်စီနဲ့အမြဲတမ်းဆင်းမြအောင်ဆက်ဆံနေတယ်လို့ဆိုတော့တရုတ်လိုလဲစစ်ကောင်စီကိုဖိအားပေးတယ်လို့မဟုတ်ဘူးစစ်ကောင်စီနဲ့အကြောင်းမျိုးများစွာဆက်ဆံနေတယ်လို့ဆိုတော့စစ်ကောင်စီမလိုလားပြိုင်ဘက်ဖြစ်တဲ့ AAA က non state actor ပေါ့လေသူနဲ့တည်ဝင်အစိုးရဖြစ်တဲ့အိန္ဒိယသွားတွေ့လိုက်ရင်ညွန်ညင်မှလည်းသူက ကျောင်းစီညွန်နေမှာလဲဆိုရင်မှာပါလေသူကအဲ့ဒါကြောင့်သူကလွတ်တော်လွတ်တဲ့တိုင်ဝင်လို့သူကတော့မကြင်ညာဘူးအဲသူကသွားတွေ့ရသူတို့ဆွေးနေတာလဲရှိပါတယ်ဆိုတော့အဲ့ဒီကိစ္စမှာလဲပဲအိန္ဒိယသတင်းစာတွေကရေးကြတယ်ဒီအေနဲ့ထိတွေ့မဆက်ဆံရင်တော့ဒီစီမံခန့်ပြတ်မှာပဲဆိုတော့အေနဲ့ထိတွေ့ဆက်ဆံမှာဖြစ်မယ်ဆိုပြီးတော့လုံအောင်အကြံပေးတာတွေ့တယ်နောက်ဘင်္ဂလားဒေ့ရှ်သတင်းစ ဒီကြခိုင်ပြည်နယ်တိုက်ပွဲအခြေအနေဟာတရုတ်စီမံကိန်းအင်းဒီယာစီမံကိန်းတွေကြောင့်ဒီဘက်ရှေ့ဘက်ကတိုက်ပွဲတွေကပိုပြီးအေးကြရေးကြီးတာလည်းဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့တော့ဒီခိုင်အရေးကိုပြောမယ်ဆိုရင် Bangladesh ကိုလည်းမိထားလို့မရဘူးထင်ပါတယ
်။မှန်ပါတယ် Bangladesh ရဲ့အဓိက interest number 1 interest ကတော့ဒုက္ခသည်ကိစ္စပေါ့လေ။ဒီဘက်မှာတိုက်ပွဲဖြစ်ရင်ဟိုဘက်ကဒုက္ခသည်ရောက်လာမယ်။သူကဒုက္ခသည်ကိုပြန်ပို့ခြင်းတဲ့အချိန်မှာဘန်ဒေါ်ရောဘူးစီရောင်းကတိုက်ပွဲဖြစ်တဲ့တရောင်းအဲ့ဘက်ကိုပို့ပြီးတော့ဒုက္ခသည်တွေရောက်လာနိုင်တဲ့အခြေအနေရှိရဆိုတော့မျိုးဆွေညာတယ်။အဲ့ဒါပြဿနာတစ်ခု။အဲ့ဒီဟာအပြင်တိုက်ပွဲဟာသူတို့နယ်ဘက်ကိုပြန့်နှံ့လာတယ်။ကုန်းတွင်းဘက်မှာတော့သိမရှိဘူးဒါပေမဲ့အဲစိမတ်တင်ကျွန်းဘက်မှာပေါ့လေအဲ့မှာတိုက်ပွဲတွေအဲ့ဘက်ကိုထိကြီးစံနေကြရတဲ့ဘာသာဆွေပြောတယ်စိမတ်တင်ကျွန်းဟာတကယ်တော့မဟာဗျူဟာရစိတ်အေးပါတဲ့ကျွန်းတကျွန်းတော့မဟုတ်ဘူးသူတို့ကသို့တော်လည်းပဲဘာပြောပြောသူတို့ရဲ့နေပြည်သူတို့ကျော်လွန်မှာဖြစ်တယ်အဲ့ဒါကိုဘင်္ဂလားဒေ့ရှ်ပရိုတမ်လိုပတင်းစာကအဲ့မှာအက်ဒီတိုရီယယ်မှာဒီလိုတနေ့ရေးထားတာတွေ့ပါတယ်အဲ့မှာဒီဟာကိုလည်းပဲငါတို့ကြည့်နေလို့မရဘူးတုံ့ပြန်မှာဖြစ်တယ်ငါတို့ဒီဟာကိုပြန်ပြီးတော့ counteraction လို့ရမယ် counter action ဆိုတာ counter attack လို့ပြောပါဘူးလေသူတို့ကသူတို့ဖြေထားတယ်ဆိုတော့ဒီကြားတော့အဖြစ်ဒီတိုက်ပွဲမှာ A နဲ့ဆက်ဆက်မယ်ဆိုရင်စောစောကလိုပဲ A ကတော့ non state ဆိုတော့ငါတို့အစိုးရချင်းတိုက်ရိုက်မဟုတ်တော့မှအိန္ဒိယကိစ္စကိုညှို့ပြီးတော့ငါတို့လည်းပဲထိတွေ့ဆက်ဆံဖို့တော့လိုတယ်တကိစ္စမှာဆိုပြီးတော့ပြောတယ်ဆိုတော့အခုလောလောဆယ်မှာတော့သူတို့ကပြန်အောင်သတိပေးထားတယ်အိန္ဒိယဘင်္ဂလားဒေ့ရှ်ပြည်သူတွေကိုသာထိခိုက်လာတယ်ဆိုရင်တော့သူတို့ကပြန်ပြီးလက်တုံပြားမှာဖြစ်တယ်ဆိုတော့သူတို့သတိပေးထားရလဲရှိပါတယ်ဆိုတော့ဘင်္ဂလားဒေ့ရှ်ကိစ္စဟာလည်းတော်တော်အရေးကြီးတဲ့ကိစ္စပ
ါအခုရခိုင်ဘက်မှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့အာဆီယံအဖွဲ့တို့နောက်နိုင်ငံတကာအဖွဲ့အစည်းတွေကကြားဝင်လာနိုင်တဲ့အခြေအနေရှိပါလားအမေရိကန်ကတော့ပါဝင်ပတ်သက်လာနိုင်ပါလ
ားအဓိကအမေရိကန်ကိုအင်ပြောမယ်ဆိုရင်တော့စောစောကပြောသလိုပဲတရုတ်ကသိပ်ပြီးတော့လွန်လာပြီးတရုတ်ကလွန်အောင်အပေါ်စီးရပြီးတော့ဟိုဖြစ်သွားပြီဆိုရင်တော့American ဟာလည်းပဲဝင်လာမှာပဲ American လည်းပတ်သက်လာမှာပဲအဲ့တော့ Bertil ကိုပဲထပ်ပြီးကိုကပြောရင် Bertil Litton ကပြောတယ်တရုတ်ကဝင်ရောက်ဆွဲဖက်တော့မှာပဲဒီဟာအချိန်မိုက်မယ်လို့ရတယ် as a matter of fact ဒါကတော့စောင့်ကြည့်ပေါ့အဲ့လိုဖြစ်လာရင်တဲ့သူကသုံးသက်တာက American ကလည်းပဲပါလာမှာပဲတဲ့ဆိုတော့သူပြောတော့ CA တိုက်ပွဲတစ်ခုရဲ့ proxy conflict ပေါ့လေ CA တိုက်ပွဲတစ်ခုရဲ့ဒီတဆင့်ကံပဋိပက္ခဟာbrewing in Burma ရဲ့သုံးသပ်မြန်မာပြည်ထဲမှာဒါအစပြိုးနေပေါ့လေဒါလာဖို့အချိန်ယူပြီးဖြစ်တယ်ဆိုတော့ဒီရခိုင်ကိစ္စကိုအဓိကထားပြီးတော့ပြောတယ်လို့ယူဆပါတယ်တကယ်လို့ဖြစ်နိုင်ပါတယ်သူတို့ကကြွန့်ကျင်တယ်လို့ဆိုတော့သူတို့သုံးသပ်တယ်ပေါ့လေဒါအဲ့ဒီကိစ္စကြောင့်တရုတ်ကဒီဘက်မှာသိပ်ပြီးတော့ပါဝင်လာမယ်ဆိုရင်အိန္ဒိယကလည်းပဲဟိုဘက်မှာပါဝင်မယ်ဆိုတော့အမေရိကကလည်းပဲဒီကိစ္စကိုထိန်းဖို့အတွက်ပါဝင်လာရင်သူတို့အချင်းချင်းတော့ထိတိုက်တွေ့မှာမဟုတ်ဘူးဒါ proxy ပေါ့တဆင့်ကံတွေကတဆင့်ဒါပြည်ပခါရပြင်းထန်လာနိုင်တယ်ဆိုတော့ဟိုကစီအေးတိုက်ပွဲမှာတုန်းကလိုပဲပေါ့သူကတဆင်းခံတွေကတဆင်းမြန်မာနိုင်ငံထဲမှာအဲ့လိုပြည်ပခါဖြစ်လာနိုင်တယ်လို့သုံးသပ်တာရှိပါတယ်ဒါအမေရိကန်အနေနဲ့အာဆီယံကတော့သိပ်ပြီးတော့ဒီမပါလှလို့ပဲအာဆီယံကတော့လူတိုင်းကသိအမကိုကြပါဘူးအာဆီယံကတော့တတ်သင်ကျူးစားနေတာမှအချင်းချင်းတော့မငြင်းညွတ်ပါဘူးဆိုတော့အခုထိုင်းနိုင်ငံရဲ့ဝန်ကြီးချက်ကတော့မြန်မာပြည်ထောင်ဖြစ်ရှင်းဟာသိအရေးကြီးရဲ့ဦးစားပေးမယ်ဘာသာဆိုရပြောတယ်ဘလောက်ထိကင်တွေနိုင်မလဲအများကြီးစံတရားရှိကြတော့ပါတယ်ဘသူမှတော့အတက်သရောသူရဲ့စကားကိုထောက်ခံပြောကြတာတော့မတွေ့ရပါဘူ
းဟုတ်ကဲ့ပါဦးကျွန်စမရှင်ဒီလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတ
ယ
်ခရင်နီပြည်မှာမကြိုက်ခင်ဖွင့်လှစ်ဖို့အစီအစဉ်နေတဲ့ဆေးပညာကျောင်းဟာဒေတာအတွက်အကျိုးများစေမယ်လို့ကြောင်းဖြစ်မြောက်ရေးစီစဉ်သူတွေကပြောပါတယ်ဒေတာရင်းနေရဆွန်ခွာထွက်ပြေးနေရသူတွေနဲ့ဒေတာခံပြည်သူတွေအတွက်လုံလောက်တဲ့ချမ်းမာရေးဆောင်ရှောက်မှုတွေပေးနိုင်ဖို့လူငယ်တွေကိုသင်ကြားပေးမယ်ဆေးကောလိပ်တစ်ခုမချခင်ဖွင့်လှစ်ဖို့လှုံ့ဆော်နေကြတာပါဒီကိစ္စပါဝင်ဆောင်ရွက်နေသူဒေါက်တာမျိုးခန့်ကိုကိုနဲ့မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်
ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေပြီးခဲ့တဲ့ပတ်တုန်းကတော့မတရားမှုတွန်းလှန်ခဲ့တဲ့လူငယ်ဆရာဝန်လေးတယောက်အကြောင်းပြောပြခဲ့တယ်နော်ဒီတစ်ပတ်မှာလည်းအဲ့ဒီဆရာဝန်လေးကကရီနီဒေတာလူငယ်တွေအတွက်စေကောလိတ်တစ်ခုတိစောက်ပေးဖို့အတွက်ကြိုးစားနေတယ်တဲ့သူဘယ်လိုကြိုးစားခဲ့လဲဆိုတော့နားထောင်ကြည့်အောင်စေကောလိတ်စောက်ဖို့ဆိုတဲ့စိတ်ကူးကိုသူဘယ်လိုများအကောင့်ထဲဖော်ခဲ့ရလဲ
ပက်ထရီရလာတဲ့အခါကျရင်ကရင်နီပြည်နယ်အနေနဲ့ကိုပိုင်တက္ကသိုလ်ကျောင်းကြီးရှိလာရမယ်ပေါ့နော်အစင်းကြီးတက္ကသိုလ်ကျောင်းကြီးရှိလာမယ်အဲ့ဒီမှာစေတက္ကသိုလ်လည်းပဲအပါအဝင်ဖြစ်မယ်ပေါ့နော်အဲ့ဒါကျွန်တော်ဒေါ်လေးဆောက်ခရေကစိတ်ကူးလေးရှိတယ်ပေါ့ပထမစိတ်ကူးကတော့ကျွန်တော်ကဒီတော့ဒေါ်လာကြီးကလည်းအရင်ကြာမယ်လို့မထင်မိဘူးအဲဒါပေမဲ့ကြာလာတော့တိလာတယ်နိုင်ငံရေးတုံးတက်သူအနေအထားတွေကလည်းပဲ9နှစ်ကြာခြင်းကြာမယ်10နှစ်ကြာခြင်းကြာမယ်ဆိုတဲ့အခါတော့အဲ့ဒီရဲ့လက်ကအဲ့ဒီတော့ဆောက်လို့မရတော့ခုနလိုပဲကြောင်းနေသွားတဲ့အခါမှာလည်းတော်တဲ့ကလေးကိုတွေ့ရတယ်။ဒီကလေးလေးအလောက်ဆိုလို့ရှိရင်ပညာရေးအခွင့်အလမ်းနေသုံးဆောင်ကုန်လိမ့်မယ်။အဲ့အတွက်ဒေါ်လာရေးပြည့်တဲ့အထိမဆောက်ဘူး။အခုတည်းကဆောက်လို့မယ်ဆိုတဲ့ဟာပေါ့နော်။ဒါဒုတိယအကြောင်းပေါ့။တတိယအကြောင်းကဒီမှာဆရာဝန်အားနေတယ်။အဲ့အတွက်လည်းပဲဒီကမွေးထုတ်လိုက်တဲ့အခါကျလို့ရှိရင်ဆရာဝန်နေဒီပြည်နယ်မှာလိုအပ်တဲ့အနေအထားထိရောက်လာမယ်ဆိုရင်ဒီရည်ရွယ်ချက်၃ခုနဲ့ကျွန်တော်တို့စာကြိုးစားခဲ့တယ်ပေါ့
ဘလို့ဖွဲ့စည်းနေတယ်ရောသူချိတ်ဆက်ပြီးတော့ဆောင်ရွက်ခဲ့ရလဲ
တယောက်တည်းအင်အားနဲ့တော့ရမှာမဟုတ်ဘူးဒါတော့ကျွန်တော်ရဲ့စိတ်ကူးအိမ်မက်ဖြစ်တယ်ဒါပေမဲ့အဲ့ဒါကို DSOK ပေါ့နော်ကျွန်တော်ကင်းဒီဆောင်များအစည်းအုံချပြတယ်အဲ့မှာကံကောင်းထောက်မဆိုတာ ਨੇ ဒီပေါ့နော်ဒီဩစတြေးလျကကူညီပေးဖို့အဲ့ဒီအမစိတ်အားတက်ချမှုရှိတယ်သူနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ရဲ့အချင်းချင်းစူးစမ်းနေနောက်တစ်ဆက်ကံကောင်းထောက်မဆိုတာ ਨੇ UK မှာရှိရဲ့ကျွန်တော်တို့ပေါ့နော်ဒီအာနာမသိန်းခင်တွေကမြန်မာပြည်ရဲ့စေချောင်းတွေကိုကျွန်တော်ကစနစ်တက်သွားတော့မှာပေါ့နော် new integrated curriculum ဆိုတာဒါနိုင်ငံတကာမှာအသုံးပြုနေတဲ့စနစ်ပေါ့နော်အဲ့ဒီ curriculum ကိုအရေးစဲပြီးတဲ့အမားနဲ့ချိန်ပြီးတော့ချိန်ပြီးတော့အမားကလည်းကူညီမယ်အလကားကိုကူညီမှာokay ပေါ့အဲ့ဒါနဲ့စပြီးတော့ကျွန်တော်တို့တွေဟို count ပေါ်လာတယ်ပေါ့နော်အဲ့မှာကျွန်တော်တခိုင်း AC မှာပါမဲ့အဲ့ဒီနိုင်ငံရေးအုပ်ချုပ်ရေးဘက်ကခေါင်းဆောင်လေးပြီးရင်ဘာသာရေးဘက်ကခေါင်းဆောင်လေးပြီးရင်ဒီမှာရှိပြီးတော့မှဒီရရွာရဲ့လေးစားပြီးတော့ယုံကြည်ပြီးတော့ပေါ့နော်အားလုံးအားကိုးကြတဲ့လူတွေဒီထဲမှာအကုန်ပါဒီအုပ်စု၃အုပ်စုနဲ့ကျွန်တော်တို့စလိုက်တယ်ပေါ့နော
်သင်ကြားမယ့်ဆရာတွေရဲ့အရေးအသွေးကိုပြည့်မြည်အောင်ဘယ်လိုတွေလေ့ကျင့်ပေးထားလဲ
Faculty Development Program ဆိုတဲ့အဲ့ဒီအင်္ဂလန်က Academy of Medical Educator ကအသိမှတ်ပြုထားတယ်ပြီးသွားတဲ့အခါကျတော့ Royal College ပေါ့နော် Royal College of Edinburgh နဲ့လည်းချိတ်ဆက်ထားတယ်အဲ့ဒါလည်းအသိမှတ်ပြုထားတဲ့ program တွေကိုကျွန်တော်တို့သင်ပေးနေတယ်ပေါ့မြန်မာလိုပြောရင်တော့ဆရာဖြစ်တင်တယ်ပေါ့နော်အဲ့ဒါဟိုမှာဖြစ်တယ်လေသူအဆင့်၃ဆင့်သွားရမယ်ပေါ့နော်အခုလောလောဆယ်မှာတော့ကျွန်တော်တို့ဒီ PG set ပေါ့နော် PG set လို့ခေါ်တဲ့ certificate level ပြီးသွားရင် diploma level ပေါ့နော်အဲ့ဒါလည်းမကြာခင်ကျွန်တော်တို့အခုဆိုလို့ရှိရင်ပြီးတော့မယ်အဲ့ဒါပြီးရင် diploma ဆက်သွားမယ်ပေါ့နော
်စေချောင်းဝင်ခွင့်အရေးချင်းကိုဘယ်လိုတွေသတ်မှတ်ထားလဲ
ကင်းဒီတာဖွားတွေကိုအဓိကဦးစားပေးတယ်ပေါ့နော်ပြီးွားရင်အခုလောလောဆယ်မှာတော့အသက်18ကနေ30ထိပါပဲအဲနောက်တစ်ခုက10တန်းအောင်ထားရမယ်10တန်းအောင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုပါပေါ့နော် NUG ကစတဲ့10တန်းဖြစ်ရမယ်ပြီးသွားတဲ့အခါကျလို့ရှိရင်မှာပေါ့ပြည်သူအစိုးရလက်ထက်တုန်းကအောင်ခဲ့တဲ့သူတွေကျွန်တော်တို့လက်ခံတယ်ပြီးရင် NaN CDN တွေကိုလက်မခံပါဘူးစာတင်နေ6နှစ်နဲ့ House Sergeant တစ်နှစ်ပေါ့နော်အဲ့ဒါအဲလိုမျိုးအစင်းစင်းနေသွားတာဒါပညာရေးကော်မတီကနေလုပ်ခဲ့ရပါတယ်ပေါ့ပြီးတော့အဲ့ခါတော့ကျွန်တော်တို့ဒီ foundation ကြီးရမှာ business science နေလဲပါတဲ့အခါကျတော့ဝင်စင်း online university ဆိုတာရှိတယ်အဲဒီ CDM လုပ်ခဲ့တဲ့ပေါ့နော်ဝိစာသိပ္ပံဆရာတွေဒီအဲ့ဒီဝင်စင်း online university ကိုဖွင့်ပြီးတော့မှာသူတို့ဒီဝိစာသိပ္ပံနဲ့ပတ်သက်တဲ့အရာတွေဟောဖြစ်တယ်ပေါ့ကျွန်တော်တို့ဒီမှာလည်းပဲဒီ foundation entrance ကော foundation ကြီးရကောဒီအင်္ဂလိပ်သင်ချာ physics chemistry တဲ့ဒီ business science တွေပါနေတဲ့အကြောင်းမလို့ Kinney Medical College ဒီဝင်စင်း online university နဲ့ MOU ထိုးထားပြီးအဲ့ဆရာရဲ့အခုနဲ့ဒီ entrance mobile ကိုဆက်ခဲ့တယ်ပေါ့နော်အဲ့မှာလာဖြေတာကအယောက်80လာဖြေတယ်ကျွန်တော်တို့အယောက်40အောင်မြင်ခဲ့တယ်ပေါ့နော်ဒီ40ကိုဒုတိယအဆင့်တတိယအဆင့်နေနဲ့ဒုတိယအဆင့်ကတော့ personal statement ပေါ့နော်တတိယအဆင့်ကကျတော့ viber ပေါ့ဒီဟာတွေဆက်ဖြစ်တဲ့ဆက်ဖြေတဲ့အခါမှာကျွန်တော်တို့အခုနောက်ဆုံး final result အနေနဲ့38ယောက်ကျွန်တော်တို့ရွေးလိုက်တယ်ပေါ့နော
်ဒီစေချောင်းလေးကကရင်နီဒေတာလူငယ်တွေအတွက်ဘယ်လောက်ဒီအကျိုးရှိစီလဲ
အဲ့ကျွန်တော်တို့ကဒီ sea college ဖြစ်လာတဲ့အကြောင်းမလို့ကလေးတွေအနေနဲ့ဝါသနာလဲပါတယ်ဟွာလဲတကယ်လဲဟွာဖြစ်တဲ့သူတွေအတွက်ပညာတင် जा ဖို့ခွင့်လန်းတစ်ခုထပ်တိုးလာတယ်ပေါ့နော်တက္ကသိုလ်တစ်ခုတက်တိုးလာတယ်ပြီးသွားရင်ကျွန်တော်တို့ကတော်လန်ကြီးတက္ကသိုလ်ဖြစ်တဲ့အကြောင်းမလို့စစ်တက္ကသိုလ်ဖြစ်တဲ့အကြောင်းမလို့ကလေးတွေကိုပထမနှစ်ကလွယ်ပြီးတော့ဒုတိယနှစ်ကနေစပြီးရင်ကျွန်တော်တို့ကစေယုံနေနဲ့ ဟာလေအာ in test လုပ် contest လုပ်ပြီးတော့မှ clinical နဲ့ပို့ထိတွေ့ရကြအောင်လို့တို့တွေဒီပို့ပြီးတော့မှကျွန်တော်တို့ထားတာမှအည်သွေးတွေပြည်လာနိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့နှစ်စင်ဖွင့်သွားမှဆိုတဲ့အခါကျတော့ကျွန်တော်ရဲ့ target အည်ဟွာဖြစ်လာတဲ့အခါကျဒီလူတွေဒီဒီပြည်နယ်တစ်ခုလုံးဖြန့်ပြီးတော့မှသွားနိုင်ပြီးအဲ့ဒီခါကျလို့ရှိရင်ဒီ drug ပြည်သူတွေအတွက်ဂျမကြီးလက်လန်းပဲနေရာမှာမဆိုမိနိုင်တဲ့အနေအထားမျိုးတွေဖြစ်သွားတော့မှာပေါ့နော်
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်ပတ်တွေမှာလည်း Gen Z တွေအတွက် Gen Z အစီအစဉ်ရှိနေကြအောင်လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะဆက်တာ
Euro 2024ဥရောပဖလားဘောလုံးပွဲတွေကိုဂျာမနီနိုင်ငံမှာစတင်လိုက်ပြီးဒီနှစ်ဥရောပဖလားဘောလုံးပွဲအပေါ်ဘယ်အသင်းဘိုးဆွဲနိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေနဲ့အတူ American နိုင်ငံမြောက် Carolina ပြည်နယ်မှာကစားခဲ့တဲ့ American Open ဂေါက်တီးပြိုင်ပွဲအကြောင်းတွေကိုကိုရန်နိုင်ငံအခုတစ်ပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်
Euro 2024 ဥရောပဖလားဘောလုံးပွဲကိုတော့ဂျာမနီနိုင်ငံမှာဇွန်လ14ရက်နေ့ကစတင်လိုက်ပါပြီ။အရှင်ဂျာမနီပါဝင်ခြေစစ်ပွဲအောင်တဲ့24ဒင်းကိုအုပ်စု6စုခွဲပြီးတော့ဂျာမနီနိုင်ငံကဘာလင်၊မြူးနစ်၊ကလုံး၊ဖရန့်ဖတ်၊ဟမ်ဘတ်၊ဒေါ့တမန်၊လိုက်ပ်ဇစ်၊ဂေါ့စန်ကာခန်၊ဒူဆိုဒေါ့ဖ်နဲ့စတူဂတ်စုစုပေါင်းမျိုးကြီး10မျိုးမှာကစားသွားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပြိုင်ပွဲအဖွဲ့ပွဲမှာတော့အုပ်စု A ကအင်ရှင်ဂျာမနီကစကော့တလန်ကို5ဂိုးတကိုးနဲ့ပြက်ပြက်သားသားအနိုင်ယူခဲ့ပြီးတော့စနေနေ့ကဆွစ်ဇာလန်နဲ့ဟန်ဂေရီပွဲမှာတော့ဆွစ်ဇာလန်က3ဂိုးတကိုးနဲ့နိုင်ပါတယ်။အုပ်စု B မှာတော့စပိန်ကခရိုအေးရှားကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့အီတလီကအယ်ဘေးနီးယားကို2ဂိုးတကိုးနဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကတော့အုပ်စု C ကနာမည်ကြီးအင်္ဂလန်ကဆာဗီးယားကို2ဂိုးကိုမရှိနဲ့ကတ်ပြီးတော့အနိုင်ရခဲ့ပြီးတော့ဒန်မတ်နဲ့ဆလိုဗေးနီးယားတို့2ဂိုးစီတင်ကျသွားခဲ့ပါတယ်။ဒီဘက်မှာတော့ပြီးခဲ့တဲ့ Euro 2020တုန်းကရုတ်တရက်နှလုံးရက်ပြီးတော့ကွင်းထဲမှာလဲကျသွားခဲ့တဲ့ဒိမတ်ကွင်းလယ်လူ Ericsson ကဒိမတ်အတွင်းအတွက်ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်။အုပ်စု D ကနယ်သာလန်နဲ့ပိုလန်ပွဲမှာတော့နယ်သာလန်က2ဂိုးတကိုးနဲ့နိုင်ပြီးတော့အုပ်စု E မှာတော့ Romania က Ukraine ကို3ဂိုးကိုမရှိနဲ့နိုင်ပြီးနာမည်ကြီး Belgium ကတော့ Slovakia ကို2ဂိုးကိုမရှိနဲ့မမျှော်လင့်ပဲရှုံးသွားခဲ့ပါတယ်။ပြင်သစ်နဲ့ Austria ပွဲမှာတော့ Austria က5ဂိုးကိုသွင်းတဲ့2ဂိုးနဲ့ပြင်သစ်ကပုတ်ခါဒီကပဲအနိုင်ရသွားခဲ့ပါတယ်ခင်ဗျာဒီနေ့ Euro 2024မှာဘိုးဆွဲဖို့ရေပန်းစားနေတဲ့အသင်းတွေကတော့ထုံးစံတိုင်းနာမည်ကြီးအသင်းတွေပဲဖြစ်ပြီးတော့ဒီတဲကမှအင်ရှင်ဂျာမနီအင်္ဂလန်နဲ့ပြင်သစ်အသင်းတွေကရေပန်းစားဆုံးဖြစ်နေပြီးတော့သူတို့နောက်မှာတော့ Spain, Italy, Netherlands နဲ့ Portuguese အသင်းတွေဘိုးဆွဲနိုင်ခြင်းရှိတယ်လို့အကြက်ကတွေနဲ့ကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ဒီထဲမှာတော့လက်ရှိတူရကီကဖီနာဝါချေအသင်းရဲ့နီးပြဖြစ်တဲ့မော်ရီညိုကတော့သူ့ရဲ့ပေါ်တူဂီအသင်းဘိုဆွဲမယ်လို့ခမန်းထားပါတယ်။ဆိုတော့မြန်မာဘောလုံးပရိသတ်တွေထဲမှာရောဘယ်အသင်းဘိုဆွဲမယ်လို့ခမန်းနေကြပါသလဲ။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်မှာရှိတဲ့မြန်မာနိုင်ငံကဘောလုံးသမားဟောင်းနှစ်ဦးကိုမေးကြည့်ထားပါတယ်။မြန်မာလက်ရေးသင်းဂိုးသမားဟောင်းကိုရင်ထွေးကတော့ဒီနေ့ပြိုင်ပွဲမှာသူအကြိုက်တွေ့တဲ့အသင်းတွေကိုအခုလိုပြောပါတယ်။
ကျွန်တော်ကြိုက်ခဲ့တဲ့အသင်းဆိုလို့ကျွန်တော်အသင်းတစ်သင်းပဲတွေ့သေးတယ်။ပထမပထမသတင်းအားအရှေ့ဂျာမနီရဲ့ဒုတိယသတင်းအားယူနေချစ်တဲ့အများစုပါလာတဲ့အီတလီတည်းရဲ့ကျွန်တော်အဲ့သတင်းကိုပဲကျွန်တော်ကြိုက်ပြီးတယ်ကျွန်တော်တို့တကယ်မနစ် 2020 တုန်းကဒုတိယရခဲ့တဲ့အင်္ဂလန်သင်းကိုလည်းတကယ်ကောင်းမဲ့ထင်ပြီးမနေ့ကကြီးလိုက်တဲ့ချိန်မှာလည်းအင်္ဂလန်သင်းရဲ့ကစားကွက်ကလည်းအဲ့လောက်ကြီးကျွန်တော်တို့ပေးရတဲ့ဒီဟင်္ဂနဲ့ဟာကနဲ့ဆွဲဆောင်နိုင်တဲ့ကစားကွက်ပေါ့ယူတဲ့နဲ့ကစားကွက်တွေလည်းပြီးတော့ကျွန်တော်တို့အားမရဘူးဒီကအားရတာတော့ကြာပြီကစားတဲ့ကစားကွက်ကကစားတဲ့ကစားကွက်ကကျွန်တော်တို့အားရတဲ့အသင်းကိုကျွန်တော်ကြိုက်တယ်တင်းနဲ့ကျွန်တော်တွေ့ပါမယ်ဂျာမနီကအရှင်သင်းနဲ့ပြည့်တယ်နောက်ပြီးသူတို့ကစားတဲ့ကစားကွက်ကလည်းပိုင်ပိုင်နိုင်နေစီစီပူပူနဲ့အသင်းဝင်အတွင်းနဲ့ team ဝင်လည်းအကုန်ကောင်းကစားတာကိုတွေ့ရတယ်အီတလီကထို့တူပဲအီတလီရဲ့လူငယ်တွေနောက်တန်းကစားကွက်ပြည့်ပြည့်တဲ့ကျွန်တော်အလဲတန်း player တွေအလဲသူတို့ရဲ့နိုင်တဲ့ကစားကွက်တွေနဲ့ခြေတန်းလည်းဆက်ပြတဲ့ကွက်တွေနဲ့ပထမပိုင်းမှာလည်းငကိုရှုခနဲ့ရှုခနဲ့နေအောင်ပြင်သွားတယ်သူတို့ရဲ့ကစားကွက်လေးကတင်းတင်းနဲ့မြဲမြဲဖြည့်ဖြည့်လိုက်နဲ့အပေါ်လိုမရှိကစားသွားတယ်အဲ့ဒါလေးကိုကြည့်ပြီးတော့ကျွန်တော်ကစားတဲ့တင်းထဲမှာကြီးနေတဲ့ကိုပဲကျွန်တော်အားကြရတွေ့ခဲ့တယ်တော့အားကြရတဲ့အဲ့ရတော့ကျွန်တော်ကဂျာမီနဲ့ကြည့်ပြမယ်ဖြစ်ပါတယ
်တခါညောင်မြို့မှာနေထိုင်တဲ့ရန်ကုန်တက္ကသိုလ်နဲ့စွမ်းရည်နိုင်ငံကစားသမားဟောင်းကိုကျော်ကြီးကလည်းသူစိတ်ကြိုက်တွေ့မိတဲ့အသင်းတွေနဲ့ပတ်သက်ပြီ
းအဲကျွန်တော်စိုက်တာကတော့ဂျာမီစိုက်တယ်ဒီဂျာမီရဲ့အရှင်ကိုအရှင်လည်းပြောသူကအော်ရေနောကနည်းနည်းလူဟောင်းပါတော့ဟိုကလူတင်းလေးတွေရမ်းမြန်တယ်ဗောနော်အဲ့ဒါလေးကြိုက်တယ်နော်နောက်ပြီးတော့ဟိုနေ့ကပွဲကကနာကြိုက်တဲ့အခါကျတော့အိုက်စကော့တလန်ကနေသားတဲ့အခါကျတော့
ตัวเราชอบเข้านะไอ้ตอนเราจำนวนจำนวนใจเต้นนอกจากนอกจากนี้ใจเต้นนอกจากอ่ะนอกจากตัวอ่ะอังกฤษบอลเนาะอังกฤษบอลชื่ออะไรกันจ๊ะอังกฤษน่ะลุงเอรีนายปาร์เลยนอกจากตัวอ่ะกรองโปกุดาเลยตัวกรองโปกุดาใจเต้าตัวบอมบี้บุรีตัวเราไม่เนี่ยกระซาวอะไรตัวเข้ามาเลยประมาณไหมตัวนี้ตัวน้องก็ไอ้หน้าเป็นเนี่ยตัวเป็นเนี่ยบอกยังไม่เต็มมาเลยเนาะโอ้จามีเนี่ยอังกฤษตัวเป็นเนี่ยบอกเนาะตัวเป็นเนี่ยเราวัชชีอาดีโร
ไอ้ดอกเบลูมิอาคนนั้นพอได้กินเล่ากันมาเลยแล้วก็เลสชั่งเบียร์อิตาลีล่ะตัวเลสโตรสตรองพิทาเว้ยตัวเกี่ยวกับมียาเดียวกันเลยทำให้ฉันน้อยใจกันหรอจามีเนี่ยเองแล้วเราจะใจไปเลยสุดยอดที่พี่ไอ้บัวมาเป็ดเต้บุษเวมเลสสุดยอดบอมาร์กูยินทร์ที่ก็ตัวเองขมันจะกูกูรู้เปล่าวะเนี่ยฉันก็กูเล่นไม่รู้ฉันก็ขมันไม่รู้ไม่สุ่ยจามีนี่เอเต้ไปเนี่ยอิตาลีไอ้เดี๋ยวมาเอเชียเดี๋ยวไปเดี๋ยวจามีเต้ก็จะรู้จะไปได
ာဂျာမနီနဲ့စပိန်က၃ကြိမ်စီနဲ့အများဆုံးဘူးဆွဲထားပြီးတော့အဲ့နောက်မှာတော့အီတလီနဲ့ပြင်သစ်က၂ကြိမ်စီရခင်ဆိုဗီယက်ပြည်ထောင်စုချက်ပေါ်တူဂီနယ်သာလန်ဒန်မတ်နဲ့ဂရိနိုင်ငံတွေက၂ကြိမ်စီဘူးဆွဲထားပါတယ်အသင်းကြီးတွေကဘူးမဆွဲဘူးသေးတာဆိုလို့နာမည်ကြီးအင်္ဂလန်အသင်းတစ်သင်းပဲကျန်တော့တာလို့ဆိုရမှာဖြစ်ပါတယ်နောက်ဆုံးဖိုင်နယ်ကိုတော့လာမယ့်ဇူလိုင်လ၁၄ရက်နေ့ကျရင်ဘာလင်မြို့မှာကျင်းပမှာဖြစ်ပြီးတော့ကျွမ်းကျင်သူတွေခံမှန်းသလိုအသင်းကြီးတွေကပဲဘိုးဆွဲမလားဒါမှမဟုတ်ဂျားတွေကမထင်မှတ်ထားတဲ့အသင်းတစ်သင်းပဲဘိုးဆွဲသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာဥရောပမှာ Euro 2024ဘောလုံးပွဲစတင်လိုက်တဲ့ချိန်ထဲမှာပဲအာရှဘက်မှာတော့2026ကမ္ဘာဖလားချင်းစစ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်မှာကစားခဲ့ကြပါတယ်မြန်မာအသင်းကတော့အိမ်ကွေးမှာ၅ဂိုးကိုမရှိနဲ့ရှုံးခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအသင်းနဲ့လာအိုနိုင်ငံမှာကစားကြတာမှာမြောက်ကိုရီးယားက၄ဂိုးတကူနဲ့နိုင်သွားပါတယ်မြောက်ကိုရီးယားအသင်းဟာသူတို့ရဲ့အိမ်ကွေးအဖြစ်ကစားရမယ့်ပွဲစဉ်ကိုလာအိုနိုင်ငံမှာကစားရတာဖြစ်ပြီးတော့နောက်ဆုံးပွဲစဉ်၂ပွဲမှာတော့ဆီးရီးယားကိုတကူကိုမရှိနဲ့နိုင်သလိုမြန်မာကို၄ဂိုးတကူနဲ့၂ပွဲစလုံးမှာအနိုင်ရခဲ့ပါတယ်ဆီးရီးယားနဲ့ပွဲကိုတော့ပရိသတ်တွေကိုဝင်ကြီးခွင့်မပေးခဲ့တဲ့အပြင်ရုပ်သံကနေလည်းတိုက်ရိုက်ထုတ်လွှင့်ခွင့်မပေးခဲ့ပဲမြန်မာနဲ့မြောက်ကိုရီးယားပွဲကိုတော့ထုတ်လွှင့်ခွင့်ပေးခဲ့တယ်လို့ VOA လာအိုဌာနရဲ့သတင်းတောက်ကပြောပါတယ်ကောက်သီးသတင်းတွေဘက်မှာတော့ American ပြည်ထောင်စုမြောက် Carolina ပြည်နယ်မှာကျင်းပခဲ့တဲ့ American Open ကောက်သီးပြိုင်ပွဲမှာတော့ American က Bryson Nation ဘူးကအနိုင်ရပြီးတော့ American Open Champion ဖြစ်သွားခဲ့ပါတယ်American Open ကောက်သီးပြိုင်ပွဲကိုမြောက် Carolina ပြည်နယ်မှာကျွန်တော်12ရက်နေ့ကနေ16ရက်နေ့အထိကစားခဲ့ကြတာမှာဒေရှန်ဘူးကမြောက် Ireland က Rory McIlroy ထက်တစ်ချက်အသာနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြတာမှာမြောက် Ireland သား McIlroy ဟာနောက်ဆုံး၄ကြိမ်မှာဘိုဂီ၃ကြိမ်ဖြစ်သွားတာကြောင့်ဒေရှန်ဘူးကနောက်ဆုံးမှာတစ်ချက်အသာနဲ့အနိုင်ရသွားခဲ့တာပါ။ဒေရှန်ဘူးက၄ရက်ပေါင်း184ကြိမ်နဲ့စုစုပေါင်းရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ပထမ McIlroy က185ကြိမ်နဲ့ဒုတိယအမေရိကန်က Patrick Kendley နဲ့ Tony Finau တို့က186ချက်နဲ့ပူးတွဲတတိယရခဲ့ကြပါတယ်။ဒီရှန်ဘူးအတွက်တော့ဒါကဒုတိယမြောက်မေဂျာဆူဖလားလည်းဖြစ်ပါတယ်။ဒီရှန်ဘူးဟာဒီပွဲမှာအနိုင်ရသွားခဲ့တဲ့အတွက်စုကြေးငွေအဖြစ်နဲ့အမေရိကန်ဒေါ်လာ 4.3 သန်းလည်းရရှိသွားခဲ့ပါတယ်ခင်ဗျာ။
ခရော့တရင်ချင်းချုပ်ကိုတင်ပြပါမယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မြောက်ကိုရီးယားတရက်တာခီးနိုင်ငံတော်ခီးစင်ဗုဒ္ဓနေ့ကပြီးဆုံးသွားပြီးဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကိုခီးဆက်ပါတယ်။ရုရှားနဲ့ဆက်ဆံရေးတိုးမြင့်တာအပေါ်အမေရိကန်ရဲ့ဝေဖန်မှုတွေကြားကပဲဗီယက်နမ်ဟာဂျာတာပရင်းနဲ့မနေ့အစောပိုင်းမှာရောက်လာတဲ့ရုရှားကောင်းဆောင်ကိုချိုးဆူခဲ့ပါတယ်။အစ္စရေးနဲ့စစ်ပွဲကြီးဖြစ်ခဲ့ရင်အစ္စရေးနိုင်ငံတွင်းကအရေးကြီးပြစ်မှတ်တွေကိုဥတီတိုက်ခိုက်နိုင်တဲ့လက်နက်နဲ့ထောက်လှမ်းရေးစွန့်ရည်တွေအသင့်ရှိနေပြီလို့လက်ဗနန်ခြေဆိုင် Hezbollah အဖွဲ့ခေါင်းဆောင်ကပုတ်ထုံးနေမှာသတိပေးလိုက်ပါတယ်။ Hezbollah နဲ့ Israel တို့ကြားနေဆက်တချောက်ပြည်ပခါတွေလက်နက်ချီဖြစ်နေချိန်မှာ Hezbollah ခေါင်းဆောင်ရဲ့မှတ်ချက်စကားထွက်ပေါ်လာတာဖြစ်ပါတယ်ရှင်။စစ်တပ်အာဏာသိမ်းပြီးကတည်းကဖန်ခံထားတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့ချိန်မှာသူ့ဘေးနေရာမှာဘလို့အခြေအနေမျိုးနဲ့ထိမ့်သိမ့်ခံရပြီးကျန်းမာရေးအခြေအနေဘလို့ရှိနေတယ်ဆိုတာမသိရပေမဲ့ဒီကဘာလုံးကသူနဲ့အတူရပ်တည်နေတယ်ဆိုတာကိုဒေါက်ဆန်းစုကြည်ခံစားသိနေပါမှသိနေမှာပါလို့သားဖြစ်သူကိုထိန်လင်းခေါ်ခင်အဲရစ်ကပြောဆိုလိုက်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှုကကိုစောမှုကျော်ဖြစ်ပါတယ် တော့တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOE ကိုကြည့်ရှုနားဆင်တဲ့အတွက်လည်း VOE 1.2 1.3 အားလုံးအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကေတထိုက်ပါရှင်။